Welcome to the Voice of America in Burmese.
ပြန်ပေါင်းခဲ့ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American ဆန်ကနေ2023ခုမေလ20ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကတော့ဆုမြတ်ပါပါယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာဂျပန်နိုင်ငံဟီရိုရှိမာမြို့ကိုဒီကနေ့စနေနေ့မှာရောက်လာပြီးတော့ G7 ခေါင်းဆောင်တို့နဲ့တီးခြားတွေ့ဆုံခဲ့ပါတယ်။မောခမုန်တိုင်းဒုက္ခသည်တွေအတွက်အာဆီယံကပေးတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေနှက်ဖန်မြန်မာနိုင်ငံကိုရောက်ရှိမယ်လို့အင်ဒိုနီးရှားနိုင်ငံသားဌာနကပြောပါတယ်။မောခမုန်တိုင်းကြောင့်ရခိုင်ပြည်နယ်မှာထိခိုက်ပျက်စီးမှုတွေတော်တော်လေးများတဲ့အထက်မှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့ရုံးတွေကိုရောင်တွေလည်းထိခိုက်ပျက်စီးခဲ့တယ်လို့ WFP တာဝန်ခံတွေကပြောပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့မှာကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ဒုသန်စီစဉ်မှာတော့ကိုဗစ်ကာယောဂါနဲ့စစ်အာဏာသိမ်းမှုကြောင့်လူငယ်အကြောင်းသူအကြောင်းသားတွေရဲ့အနာဂတ်အိမ်မက်တွေမိမ့်မိန်နေရတဲ့အခြေအနေနဲ့ပတ်သက်ပြီ
းမာရီကိုလည်းကို့တငယ်ချင်းတွေနဲ့အဲလိုမျိုးကို့လှုပ်ရှင်နေတဲ့ကို့ဝါဒနာပါရာလေးကိုလှုပ်ပြီးတော့ကို့အိမ်မက်တွေကိုအကောင့်ထဲပို့နေကြတာလေအခုတော့အိမ်မက်ဆိုတာလည်းဘာမှမသိတော့ဘူ
းစစ်အာဏာသိမ်းပြီးတဲ့နောက်ပညာရေးဆုံးခန်းတိုင်းအောင်ဆက်ပြီးတော့မတင်နိုင်သေးတဲ့အကြောင်းသူတူပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုတော့ဒုသအစည်းအဝေးမှာနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်ဥတ္တမောင်သားရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစည်းအဝေးအာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မော်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ကဘာစီးပွားရေးအင်အားကြီးဒီမိုကရေစီနိုင်ငံတွေရဲ့ G7 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာဒီဂျပန်နိုင်ငံဟီရိုရှိမာမြို့ကိုဒီကနေ့ရောက်လာပြီးတော့ G7 ခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းနိုင်ငံပေါ်မှာပံ့ပိုးမှုတွေဆက်လုပ်ဖို့အတွက်သမ္မတဇယ်လန်စကီတောင်းဆိုနေချိန်မှာပဲသမ္မတဇယ်လန်စကီဟာခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံနေတာပါ။စစ်ဖြစ်နေတဲ့ကြားကဂျပန်ကိုတကူးတရက်ကရောက်လာနိုင်တဲ့အတွက်တွေ့ရတာဝမ်းသာတယ်လို့ဗြိတိန်ဝန်ကြီးချုပ်ရီရှိဆုနက်ကရည်ရည်နီနီနှုတ်ဆက်ခဲ့ပြီးတဲ့နောက်ဒကဘိတ်ဆွေးနွေးခဲ့ကြပါတယ်။ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်နဲ့တွေ့ဆုံစဉ်မှာလည်းယူကရိန်းစစ်ပွဲအဆုံးသတ်ပြီးတော့ငြိမ်းချမ်းရေးအတွက်ကြိုးစားနေတယ်လို့သမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်။အခုလိုယူကရိန်းသမ္မတအနေနဲ့ G7 အစည်းအဝေးမှာအမြင်တွေကိုကိုယ်တိုင်လာရောက်တင်ပြနိုင်တာထူးခြားတဲ့အခွင့်အလမ်းဖြစ်တယ်လို့သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာအီတလီဝန်ကြီးချုပ်ဂျော်ဂျီယိုယာမလွန်နီနဲ့လည်းအစောပိုင်းလုံးကတွေ့ဆုံပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံစဉ်မှာတော့အိန္ဒိယနိုင်ငံအနေနဲ့ရောသူ့အနေနဲ့ပါယူကရိန်းအတွက်တာဝန်သမျှလှုပ်ပေးပါမယ်လို့ဝန်ကြီးချုပ်မိုဒီကသမ္မတဇယ်လန်စကီကိုပြောကြားပါရယ်ရုရှားနိုင်ငံနဲ့လည်းသမိုင်းကြောင်းအရဆက်ဆံရေးကောင်းနေတဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ကလူသားဆန်မှုနဲ့လူသားချင်းစာနာထောက်ထားတဲ့တန်ဖိုးတွေကအဓိကဖြစ်တယ်လို့လည်းပြောကြားခဲ့ပါရယ်သမ္မတဇယ်လန်စကီဟာအမေရိကန်သမ္မတဂျိုးဘိုင်ဒန် GC ဝေးပွဲအင်ရှင်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါရိုနဲ့လည်းတွေ့ဆုံဖို့အစီအစဉ်တွေရှိပါရယ်ရှင်
အမေရိကန်ရဲ့မဟာမိတ်တွေပေါင်းပြီးတော့ယူကရိန်းကို F-16 ဂျက်တိုက်လေယာဉ်တွေနဲ့အမောင်းတင်တန်းတွေဖိပို့သဘောတူလိုက်ပါတယ်။ VOA ကိုအင်ဂျီတော်ကဖိပို့လာတဲ့ကြေညာချက်ထဲမှာတော့ယူကရိန်းရဲ့လေတိုက်အင်အားစွန့်ရီမြင့်တင်နိုင်ဖို့အတွက် F-16 ပါဝင်အစစ်မြေနေပညာ၃နောက်ဆုံးပေါ်တိုက်လေယာဉ်တွေနဲ့ယူကရိန်းလေယာဉ်မှုတွေကိုတင်တန်းပေးသွားဖို့အမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့လက်တွဲကြိုးပမ်းသွားမယ်အကြောင်းသမ္မတဂျိုးဘိုင်ဒန်က G7 ခေါင်းဆောင်တွေကိုတောက်ချာနေကအတိပေးခဲ့တယ်လို့အမေရိကန်အစိုးရကြီးတန်းအရာရှိတဦးကပြောပါတယ်။သိမချခင်သတင်းပတ်တွေအတွင်းမှာပဲဥရောပနိုင်ငံတွေမှာတင်တန်းတွေစပြီးသွားမှာဖြစ်ပြီးတော့တင်တန်းကာလလနဲ့ချီကြနိုင်တယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။လာမယ့်လတွေအတွင်းတင်တန်းပေးနေတဲ့အချိန်ထဲမှာပဲဂျက်တိုက်လေယာဉ်တွေဘလောက်များများကိုဘယ်အချိန်မှာဘယ်သူတွေကပေးပို့မလဲဆိုတာတွေကိုအစင့်ပြင်ဆင်လှုပ်ဆောင်သွားမယ်လို့အင်ဗီဒေါ်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆာလိုဗန်ကဒီကနေ့ G7 ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကျင်းပချိန်မှာပြောဆိုသွားပါတယ်။ခုလိုအစင်းမြင့်တိုက်လေရင်လည်းကူညီပေးဖို့ယူကရိန်းသမ္မတဇယ်လင်စကီကတောင်းဆိုထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလာရင်နဲ့ချီပြီးတော့ငင်းဆိုထားခဲ့ပြီးအခု G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့ဆွေးနွေးပွဲကျင်းပနေချိန်မှာမှအခုလိုကြေညာလိုက်တာပါ။သမ္မတဘိုင်ဒန်နဲ့ကမ္ဘာအင်အားကြီးနိုင်ငံခေါင်းဆောင်တွေတက်ရောက်နေတဲ့ G7 ထိပ်သီးဆွေးနွေးပွဲမှာ ရုရှားကြီးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းကိုစီးပွားဝင်တခြားအကူအညီတွေပေးဖို့ကိစ္စကအဓိကဆွေးနွေးတဲ့အကြောင်းအရာတွေကတခုဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ယူကရိန်းသမ္မတဇယ်လင်စကီနဲ့ဂျပန်နိုင်ငံကိုဒီကနေ့ပဲရောက်ရှိခဲ့ပါတယ်အမေရိကန်သမ္မတဘိုင်ဒန်ကတော့ရုရှားစစ်ကိုတုံ့ပြန်တာအပြင်အင်အားကြီးလာနေတဲ့တရုတ်ကိုချိန်ခွင်ရှာညီနိုင်ဖို့လည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီတို့နဲ့လည်းဒီနေ့တီးတန့်တွေ့ဆုံခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရအတုံးစရိတ်အတွက်ငွေချေးယူနိုင်မဲ့ပမာဏတိုးဖို့အင်ဂျီရိုနဲ့လွှတ်တော် Republican ကောင်းဆောင်တွေကြားမှာတောက်ချနေညပိုင်းအထိညှိနှိုင်းမှုတွေအဆင်မပြေသေးပေမဲ့လို့အဆင်ပြေမယ်လို့ယုံကြည်ကြောင်းသမ္မတဂျိုးဘိုင်ဒန်ကဒီကနေ့ပြောကြားလိုက်ပါတယ်အစိုးရအတုံးစရိတ်ပြတ်ပြီးတော့ပြန်လည်ပေးချေစရာအကျွေးတွေမဆက်နိုင်တော့မဲ့အခြေအနေရောက်မှာကိုစိုးရိမ်နေကြချိန်မှာပဲဒီအခြေအနေကိုရှောင်ရှားနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း G7 ထိပ်သီးဆွေးနွေးအတွက်ဂျပန်နိုင်ငံမှာရောက်နေတဲ့သမ္မတဘိုင်ဒန်ကပြောကြားခဲ့တာပါဒေါ်လာ 31.4 ထရီလီယံအထိအစိုးရအကျွေးယူနိုင်တယ်လို့လွှတ်တော်ရဲ့လက်ရှိသတ်မှတ်ထားတဲ့ပမာဏဟာဇန်နဝါရီလတည်းကပြည့်သွားတာကြောင့်ဇွန်လ10ရက်နေ့လောက်ကစပြီးတော့အစိုးရအတုံးစိတ်တွေပြတ်တောက်သွားနိုင်တယ်လို့ဗန္ဒရေးဝန်ကြီးကတတိပေးထားပါတယ်။ဒါပေမဲ့နောက်ထပ်ငွေချေးယူနိုင်တဲ့ဒီအတွက်ကိုအစိုးရနဲ့ Republican လွတ်တော်တွေကြားမှာသဘောထားတော်တော်လေးကွဲနေသေးတယ်လို့အင်ဗျူတော်ပြောခွင့်ရကဟီရိုရှိမားမြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒီပြဿနာဟာ Democrat နဲ့ Republican Party ကြားဖြစ်နေတဲ့ပြဿနာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရ Crane John Pierre ကတရားတွေကိုပြောကြားပါတယ်။အစိုးရအနေနဲ့အတုံးစိတ်တွေကိုတိတိတတ်တာရှော့မချဘူးဆိုရင်အစိုးရအတုံးစိတ်အတွက်ငွေထပ်ချေးနိုင်ဖို့သဘောမတူနိုင်ဘူးလို့ Republican အောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကပြောကြားထားပါတယ်
အမေရိကန်ရဲ့ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ရရှိတွေဟာပြည်ပထောင်လန်းမှုအချက်အလက်စုဆောင်ရယူတာတွေမှာလိုက်နာရမဲ့စီမံစည်းကမ်းတွေကိုအကြိမ်ကြိမ်ချိုးဖောက်ခဲ့တယ်လို့မနေ့ကထုတ်ပြန်တဲ့တရားရုံးရှုဝတ်အမိန့်စာတစ်ခုကဖော်ပြပါတယ်2022ခုနှစ်ဇန်နဝါရီ6ရက်ဒီကွန်ဂရက်လွှတ်တော်စီနေတိုက်ခိုက်ခံရတဲ့ဖြစ်ရက်နဲ့2020ခုနှစ်ကလူမျိုးရေးတရားမျှတမှုတောင်းဆိုဆန္ဒပြပွဲတွေနဲ့ဆက်သက်ပြီးတော့အချက်အလက်စုဆောင်ရှာဖွေတာတွေမှာပြည်ပထောင်လန်းမှုဆိုင်ရာစီမံစည်းကမ်းတွေကို FBI အရာရှိတွေအကြိမ်ကြိမ်ချိုးဖောက်ခဲ့တဲ့အကြောင်းမင်းမဲအကြီးကျယ်ချစ်ထားတဲ့တရားရုံးအမိန့်စာထဲမှာဖော်ပြထားပါတယ်။ FBI အရာရှိတွေဘက်ကတော့အခုချိုးဖောက်ခဲ့တဲ့ဆိုတဲ့ထောင်နဲ့ချီတဲ့ဖြစ်ရက်တွေဟာ FBI အနေနဲ့နီးမှန်လမ်းမှန်ပြင်ဆင်ဆောင်ရွက်တာတွေစတင်မလုပ်ဆောင်ခဲ့အစောပိုင်းကတည်းကဖြစ်ခဲ့တဲ့ကိစ္စတွေလို့ဖြေရှင်းချက်ထုတ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အခုဖြစ်ရက်ကြောင့်အကြမ်းဖက်မှုသရှုထောင်လန်းမှုနဲ့နိုင်ငံတကာစိုက်ဘာရာဇဝတ်မှုဆိုင်ရာစုံစမ်းထောက်လှမ်းမှုတွေမှာအစိုးရအရာရှိတွေအနေနဲ့ဖန်ဝရမပါပဲစောင့်ကြည့်ထောက်လှမ်းခွင့်ကွန်ဂရက်လွှတ်တော်ကပြန်လည်ခွင့်ပြုဖို့ FBI နဲ့တရားရေးဌာနတွေကြိုးပမ်းနေတဲ့ပုံမှာပို့ပြီးတော့ခက်ခဲသွားစေနိုင်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်မေလ20ရက်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်မောခမုန်တိုင်းဒုက္ခသည်တွေအတွက်အာဆီယံကပေးတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေနှစ်ဖက်တင်းကြပ်နေကြရေးမြန်မာနိုင်ငံကိုရောက်ရှိမယ်လို့အင်ဒိုနီးရှားနိုင်ငံကြေးဌာနကပြောပါတယ်မလေးရှားနိုင်ငံဆူဗန်းမြို့နဲ့ထိုင်းနိုင်ငံချင်နက်မြို့တွေမှာရှိတဲ့တဘာဝဘေးဒဏ်အရေးပေါ်တုံ့ပြန်ရေးအာဆီယံထောက်ပို့ဂိုဒေါင်တွေကထောက်ပံ့ရေးပစ္စည်းတွေဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသတင်းဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့အင်ဒိုနီးရှားနိုင်ငံကဗနာမာသတင်းကရေးပါတယ်မေလ22ရက်ဒါမှမဟုတ်23ရက်နေ့တွေကြာရင်လည်းအင်ဒိုနီးရှားစင်ကာပူနဲ့ထိုင်းနိုင်ငံတွေကလူသားချင်းစာနာအကူအညီပေးရေးစစ်လေရင်နဲ့အကူအညီတွေထပ်ပြီးတော့ပို့ပေးမယ်လို့အင်ဒိုနီးရှားဒီနိုင်ငံရေးဌာနနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာရေးထားတဲ့အကြောင်းကိုသတင်းထဲမှာကိုးကားဖော်ပြပါရယ်လူသားချင်းစာနာမှုအကူအညီဆိုင်ရာအာဆီယံညှိနှိုင်းရေးရုံးအမှုဆောင်ညွှန်ကြားရေးမှူးအရေးပေါ်တုံ့ပြန်ရေးနဲ့သုံးသပ်ရေးအဖွဲ့ကအင်ဒိုနီးရှား၊ဘရူနိုင်း၊စင်ကာပူ၊ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံကိုယ်စားလှယ်တွေအာဆီယံတွေ့ရေးမှူးချုပ်ရုံးကကိုယ်စားလှယ်တွေလည်းမြန်မာနိုင်ငံမှာရောက်ရှိနေကြပြီးတော့အရေးပေါ်လိုအပ်ချက်တွေကိုလေ့လာဆန်းစစ်နေကြတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်ဒီချိန်ထဲမှာပဲ G7 ထိပ်သီးဆွေးပွဲအတွက်ဂျပန်နိုင်ငံမှာရောက်နေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ကနေဒါသမ္မတဂျက်စတင်ထရူဒိုတို့ကဒီကနေ့တီးခြားတွေ့ဆုံဆွေးနွေးစဉ်မှာလည်းမြန်မာနိုင်ငံအရေးကိုဆွေးနွေးခဲ့ကြပါတယ်။တနိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေအပြင်အာဆီယံအဖွဲ့အကြောင်းဆွေးနွေးစဉ်မှာမြန်မာနိုင်ငံအခြေအနေကိုပါထည့်သွင်းဆွေးနွေးခဲ့ကြတာပါ။မြန်မာအပါအဝင်အာဆီယံနိုင်ငံတွေရဲ့တည်ငြိမ်ငြိမ်းချမ်းရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ကြတဲ့အကြောင်းနဲ့အာဆီယံကနေဒါထိပ်သီးဆွေးနွေးပွဲကိုဒီနှစ်စက်တင်ဘာလရဲမှာအင်ဒိုနီးရှားမှာကျင်းပမယ်လို့သမ္မတဂျိုကိုဝီကပြောတဲ့အကြောင်းကိုအင်ဒိုနီးရှားသတင်းတွေမှာရေးသားဖော်ပြကြပါရစေ။
မုခမုံတိုင်းကြောင့်ရခိုင်ပြည်နယ်မှာထိခိုက်ပျက်စီးမှုတွေတော်တော်လေးများနေတဲ့အထက်မှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့ရုံးတွေဂိုဒေါင်တွေလည်းထိခိုက်ပျက်စီးခဲ့တယ်လို့ WFP တာဝန်ရှိသူတွေကပြောပါရယ်။အိန္ဒိစေယုံတွေနဲ့အကြောင်းတွေပျက်စီးခဲ့တယ်လို့လမ်းမဆက်သွယ်ရေးတွေကြောင့်မရောက်နိုင်သေးတဲ့နေရာတွေကိုအကူအညီပေးနိုင်ဖို့ဆက်ကြိုးစားနေတယ်လို့အာရှပစိဖိတ်ဒေသဆိုင်ရာ WFP ဒုတိယညွှန်ကြားရေးမှူး NDR Web ကပြောပါရယ်။
Our own office and warehouses also sustained some damage, but we're moving fast to repair them.
ရခိုင်ပြည်နယ်မှာရှိတဲ့ WFP ရုံးခန်းနဲ့ဂိုဒေါင်တွေတော်တော်လေးထိခိုက်ပျက်စီးသွားတဲ့အတွက်အများဆုံးပြန်လည်ပြင်ဆင်မှုတွေလုပ်နေပါတယ်။မိုးသည်းထန်စွာရွာတဲ့အတွက်မြေပြိုမှုတွေလည်းရှိနေပါတယ်။မုံတိုင်းလမ်းကြောင်းတစ်လျှောက်ကလူပေါင်း၈သိန်းလောက်အရေးပေါ်အစားအသောက်ထောက်ပံ့မှုတွေလိုအပ်မယ်လို့ခန့်မှန်းတဲ့အကြောင်းပြောကြားသွားတာဖြစ်ပါတယ်။မုံတိုင်းနဲ့ခံရတဲ့တခြားနေရာကိုလည်းသွားနိုင်ဖို့ WFP ကစူးစမ်းနေတာမို့နေရာထိုင်ခင်းအစားအစာတောက်သုံးရည်ကျန်းမာရေးနဲ့တခြားလူသားချင်းစာနာစရာအကူအညီတွေတော်တော်များများလိုလိမ့်မယ်လို့ခန့်မှန်းထားကြောင်းအာရှပစိဖိတ်ဒေသဆိုင်ရာ WFP ဒုတိယညွှန်ကြားရေးမှူး NDR Web ကပြောကြားပါတယ်။မုံတိုင်းတန်တင့်ထားတဲ့ရခိုင်ပြည်နယ်နဲ့မကွေးတိုင်းတဲကသူတွေအတွက်ဒီ WFP ကအကူအညီတွေပေးဝင်နေပြီးတော့တခြားနေရာတွေပါဝင်မုံတိုင်းနိုင်ငံခံထားသူ၈သိန်းအထိကိုအကူအညီပေးနိုင်ဖို့ညီမန်းထားတယ်လို့မြန်မာနိုင်ငံ WFP ဌာနကိုယ်စားလှယ် Stephen Anderson ကလည်းပြောပါရယ်အကူအညီလိုအပ်နေသူတိုင်းကိုအကူအညီပေးနိုင်ဖို့အတွက်မြန်မာနိုင်ငံတဲက WFP ဝန်ထမ်းတွေဟာ24နာရီပတ်လုံးမနာမနေအလုပ်လုပ်နေကြပါတယ်လို့လည်းသူကပြောကြားသွားပါတယ်ခင်ဗျာ
ထိုင်ဝမ်ရေလက်ကြားမှာဒီတရုတ်ဘက်ကစစ်အင်အားပြမှုတွေပိုတိုးလာပြီမဲ့လဲစစ်ဖြစ်မဲ့လမ်းကိုရွေးမှာမဟုတ်ဘူးလို့ထိုင်ဝမ်သမ္မတကပြောကြားလိုက်ပါတယ်။ထိုင်ဝမ်ရေလက်ကြားငြိမ်းချမ်းတည်ငြိမ်ရေးကိုဆက်လက်ထိန်းသိမ်းသွားမှာဖြစ်တယ်လို့သမ္မတတက်တန်း9နှစ်ပြည့်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်ဝမ်သမ္မတချာယိန်းဝမ်ကပြောကြားခဲ့တာပါ။တရုတ်ရဲ့ရန်လိုချင်းချောက်မှုတွေအပေါ်မှာထိုင်ဝမ်ပြည်သူတွေကတည်တည်ငြိမ်ငြိမ်နဲ့ရန်မမှုပဲတုံ့ပြန်နေတယ်လို့လည်းသမ္မတချာယိန်းကပြောကြားခဲ့ပါတယ်ရှင်။
နေပေါင်းတရာအတွက်အဆိုးအဝါဆုံးရည်ကြီးမှုတံခံထားတဲ့အီတလီနိုင်ငံအတွက်နိုင်ငံတကာအကူအညီတွေပေးမယ်လို့ကမ်းလှမ်းနေကြပါတယ်။နိုင်ငံမြောက်ပိုင်းရည်ကြီးမှုကြောင့်လူပေါင်း14ယောက်ထပ်မနေသေးဆုံးပြီးတော့ဒေသခံ1000ကျော်လောက်ကယ်ဆယ်ရေးစခန်းတွေပါဝင်ဘေးလွတ်ရာကိုပြောင်းရွှေ့နေကြပါတယ်။ချို့လဲရည်ပတ်လဲဝိုင်းတဲ့နေအိမ်တွေမှာတောင်းတနေကြပါတယ်။အမီလီယာရိုမာနာဒေသတချို့နေရာတွေမှာကြာသပတေးနေ့အထိအနီရောင်အရေးပေါ်အဆင့်ထုတ်ပြန်ထားပါတယ်။အဲ့ဒေသမှာမြေပေါင်း20ကျော်မြေရည်ကြီးနေပြီးတော့ရည်လွမ်းနေပါတယ်ခင်ဗျာ။နောက်ဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်တဲ့အတွက်အရင်ဆုံးတော့ဒုအတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကိုဗစ်ကြောင့်ပညာရေးမှာအနောက်ရှက်ဖြစ်ခဲ့ရတဲ့ကျောင်းသူကျောင်းသားတွေဟာဆရာနာသိမှုနောက်ပိုင်းမှာတော့အနာဂတ်အိမ်မက်တွေပါရပ်တန့်သွားခဲ့ရပါတယ်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအထွေထွေအကျပ်တဲတွေကြောင့်မှစားဝတ်နေရေးအတွက်ရုန်းကန်ရင်းပညာရေးခရီးလမ်းမေးမြန်းခဲ့ရတဲ့လူငယ်တွေအကြောင်းကိုတော့ဒီတစ်ပတ်ဒုသာစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတီးဖြတ်တင်ဆက်ပေးထားပါတယ်ခင်ဗျာ
အတားစီတွေကကြတော့ပထမကကြတော့ငွေကြေးပေါ့နော် Tuition Fees တွေပေါ့ Tuition Fees တို့နေရှင်းစားစရာတွေလာစိတ်ကโอ้ๆตั้งแต่ประมาณนั้นทุกทีတော့กုံပြပါတယ်ပေါ့เนาะဆိုတော့ဒီအခက်အခဲကြားကနေဟောထွက်လာပြီးဆိုရင်တော့အဓိကကတော့ပညာဆက်တင်ဖို့ထိုင်ရက်ဒီဖို့ကရန်ခက်ခဲတယ်ပေါ့เนาะ
တိမ့်နဲ့ချီတဲ့ចောင်းသားတွေဟာ2021ခုနှစ်ဆရာနာတိမ့်လိုက်တဲ့ကចောင်းဆက်မတက်ကြတော့ပါဘူးသူတို့အတွက်တက္ကသိုလ်အစ်တွေပေါ်လာပေမဲ့လည်းပြင်းရင်းပြပါနှစ်ခုစလုံးကចောင်းသားတွေဟာငွေကြေးအခက်ခဲလုံးကျုံရေးအနေနဲ့ဒါမှမဟုတ်လျှက်စစ်မီမမှန်တာတွေကြောင့်စာတင်နိုင်မှုအခက်ခဲများစွာကိုရင်ဆိုင်နေရဆဲပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို foundation hero တဲ့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကို frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်မြန်မာမှာဆင့်အာနာတိမ့်လိုက်ပြီးဆိုကဲကတိမ့်နေချင်တဲ့မြန်မာတက္ကသိုလ်ကျောင်းသားတွေဟာသူတို့အနာဂတ်ပညာရေးအိမ်မက်တွေကိုဆက်မှတ်ခွင့်မရကြတော့ပါဘူးစစ်ကောင်စီထိန်းချုပ်ထားတဲ့ပညာရေးဝန်ကြီးဌာနရဲ့အချက်အလက်အရအာနာမသိမ့်ခင်2019-2020ပညာသင်နှစ်မှာ တက္ကသိုလ်ကျောင်းသား3.5 တန်းရှိပြီးအဲ့ဒီတဲက68ရာခိုင်နှုန်းကကျောင်းပြန်တက်နေကြပါတယ်။ဒါဆိုကျန်တဲ့ကျောင်းသား4,800ဟာတက္ကသိုလ်ပညာရေးကနေထွက်သွားကြရပါပြီ
။နိုင်ငံတော်၏ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင
်ရေးအာဏာသိမ်းလိုက်တဲ့အချိန်ဟာမတိဝီတရားဖွဲရခံပြီပါ
။လွှဲအပ်တာဝန်ပေးလိုက်သည်။
ကိုဗစ်ကာလမှာတော့အိမ်မှာစာရွေလေ့လာရင်အာဏာသိမ်းမဲ့နှစ်ကျောင်းပြန်ဖွင့်ချိန်အတွက်ပြင်ဆင်နေခဲ့ပါတယ်။
ဒီတော့ရှိရထားရတာဆိုလို့ရှင်ဒီ2021ဆိုလို့ရှင်ပွဲရမယ်ပေါ့နော်အော်ပွဲရပြီးတော့2021ကနေပြီးတော့2023-24လောက်ထိရောမြန်မာပြည်ရဲ့အလုံးစုံရင်းနဲ့ဟိုကိုပညာကြည့်မယ်ပေါ့နော်အဲ့လိုဖြစ်ပြီးတော့လို့ရှင်2024လောက်ကြာလို့ရှင်အဲ့လိုမျိုးဂျပန်ဖြစ်ဖြစ်တော့မောစင်ကာပူဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးနိုင်ငံတခုသွားပြီးတော့ဒီ invite experience နဲ့အဲ့လိုမျိုးအလုပ်ကိုင်းခွင့်လန်းနေတော့တွားပြီးတော့အလုပ်လုပ်ရှင်တာပေါ့နော်အဲအဲ့ဒါပြီးသွားလို့ရှင်တော့မြန်မာပြည်ကိုပြန်လာပြီးတော့အဲ့လိုမျိုးဒီလိုအပ်ချက်ပိုင်းဆိုင်ရာအရာရောပြန်ပြီးတော့လုပ်ချင်ခဲ့တော့ပေါ့နော
်သူ့အိမ်မက်တွေကအာနာသိန်းခံရမှုနဲ့အတူရက်တန့်သွားခဲ့ရပါတယ်ចောင်းသားတမကအဖွဲ့ဝင်ဖြစ်ခဲ့ဘူးတဲ့အတွက်ရှားဆက်သက်ကြီးဥပဒေပုံမှန် 905 ကကြီးနဲ့ဝရမ်းထုတ်ခံရတာကြောင့်အိမ်မှာဆက်နေလို့မရတော့ဘဲထိုင်းနိုင်ငံကိုထွက်ပြေးလာခဲ့ရပါတယ်
အဲ့မှာဆိုအခုလက်ရှိဆိုလို့ရှင်အနေကြအိမ်ရှာလို့မရသလိုပေါ့နော်သူများအိမ်မှာတော့လည်းကန့်နေနေရပေါ့နော်အဲ့လိုမျိုးပြောရမှာဆိုတော့ငါဘယ်မှာအိတ်ရမလဲဒီမနက်နိုးလာလို့ရှင်ရောဘာလုပ်ရမလဲဆိုတဲ့ဥစ္စာအရင်စဉ်းစားရပေါ့နော်ဘဝကလုံးဝအဲ့လို normal life မှာမဟုတ်တော့ဘူ
းတရားဝင်အထောက်အထားရှိရဲ့မြန်မာနိုင်ငံသားတို့ကတော့နိုင်ငံသားမှာကြောင်းဆက်တက်ခွင့်ရကြပါတယ်အဲ့ဒီထဲမှာပရာဟိတအဖွဲ့တစ်ခုအတွက်အလုံးလုံးနေတဲ့ကိုကောင်းကောင်းလည်းပါဝင်ပါတယ်။အဖမ်းခံရမှစိုးရိမ်ရလို့ဒါအာနာသိမ့်ပြီးနောက်ပိုင်းထိုင်းဘက်ကိုထွက်လာခဲ့ပေမဲ့သူ့အစီအစဉ်ထဲမှာကြောင်းကြက်ဖို့မပါပါဘူး။ဒါပေမဲ့သူ့အလုပ်ကအထောက်အပံ့ရတဲ့အတွက်ထိုင်းမှာတက္ကသိုလ်တက်ခွင့်ရခဲ့ပါတယ်။ဒါပေမဲ့သူကိုယ်တိုင်လည်းအခက်အခဲအတားအဆီးတချို့ကြုံနေရသေးပါ။
အတားအဆီးတွေကကြတော့ပထမကကြတော့ငွေကြေးပေါ့နော်ဒီ tuition fees တွေပေါ့ tuition fees တို့နေဆေးစားဆေးတွက်လာဆေးကโอ้ๆตันดาประมาณตะคูทีတော့กုံจาပါတယ်ပေါ့เนาะဆိုတော့ဒီအခက်အခဲကြားကနေဟောထွက်လာပြီးဆိုရင်တော့အဓိကကတော့ပညာဆက်တင်ဖို့ထိုင်ရက်ဒီဖို့ကရန်ကိုခက်ခဲတယ်ပေါ့เนาะဆောက်ပြီးတော့ဒီတကယ်လို့ scholarship ဟိုရရင်တော့အကောင်းဆုံးပေါ့လေเนาะအဲ့ဒါတခြားရှိတိုင်းမဲ့လူတိုင်းလည်း scholarship မရနိုင်ဘူးပေါ့လေเนาะ
ဒီလိုတရားဝင်အထောက်အထားနဲ့ကျောင်းတက်ရတဲ့ပညာရေးဘက်ကိုမရွေးနိုင်တဲ့မက်တီဗီတို့လိုကျောင်းသားကျောင်းသူတွေအတွက်ဂျာကာလာအွန်လိုင်းပညာရေးအစီအစဉ်တွေအားလည်းစစ်အာဏာသိမ်းပြီးနှစ်နှစ်အတွင်းမှာအများအပြားပေါ်လာခဲ့ပါတယ်။အဲ့ဒီပညာရေးအစီအစဉ်တွေကနေတိုင်းရင်းသားဘာသာစကားနိုင်ငံခြားဘာသာစကား Federal Lesson နဲ့ငြိမ်းချမ်းရေးလိုဘာသာရပ်တွေအတွက်သင်တန်းတွေပေးနေပြီးသင်တန်းပြီးရင် Certificate နဲ့ Diploma တွေပေးပါတယ်။တင်နန်းပေါင်း600လောက်ဖွင့်လှစ်ခဲ့ပြီးတင်နန်းသား1000ခွဲလောက်ကိုတင် जा ပေးနိုင်ခဲ့ပြီဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မိဖက်ပေါင်းဆက်ဖွင့်ထားတဲ့ Spring University မြန်မာကကိုလင်းကပြောပါတယ
်ကျွန်တော်တို့ဒီနှစ်နှစ်အတွင်းထဲမှာပြောရရင်တော့ဟိုရရနီးလမ်းနဲ့ adapt လုပ်နေရတာပါပဲဟိုပြောရမယ်ဆိုလို့ရှိရင်ဒါအကြောင်းသားလူငယ်တွေစိတ်ဝင်စားတဲ့ဘာသာရပ်တွေကလည်းဒီအချိန်နေနဲ့အချိန်ခါပုံမူတည်ပြီးတော့ပြောင်းလဲလာမျိုးရှိတယ်ဟိုကျွန်တော်တို့ကအတန်းနေဖွင့်နေပေါ့နော်ဒီဘာသာရပ်တွေကလူစိတ်ဝင်စားမှုရှိတယ်ဒီဘာသာရပ်ရတဲ့အရုပ်လူစိတ်ဝင်စားမှုနည်းစသဖြင့်ဒါတွေကိုကြည့်ပြီးတော့လည်းနောက်ဖွင့်မဲ့အတန်းတွေကိုကျွန်တော်တို့စီစဉ်ရမျိုးရှိတယ်ဟိုအဲ့အပြင်ကိုပေါ့နော်ဒီကျွန်တော်တို့တခြားသောအကြောင်းအရာတွေကလည်းဟိုစကားပြောပါသေးတယ်ဥပမာဒါလျှက်စစ်မီးနဲ့ဒီအင်တာနက်ပြတ်တောက်မှုတွေပြီးလို့ရှိရင်တခြားသောပေါ့နော်ဒီဟိုမြန်မာနိုင်ငံအတွင်းမှာရှိနေတဲ့အကြောင်းသားလူငယ်တွေကြုံတွေ့နေရတဲ့အခက်အခဲတွေပေါ်မှာခြေခံပြီးတော့ဟိုသူတို့တွေမကပါဆရာဆရာမတွေပါပါပါတယ်ဒီဆရာဆရာမတွေရောအကြောင်းသားလူငယ်တွေရောဟိုနေ့စဉ်ကြုံတွေ့နေရတဲ့အခက်အခဲတွေပေါ်မှာခြေခံပြီးတော့ကျွန်တော်တို့ရဲ့ဒီအကြောင်းသားပတ်ပုံအလုပ်စုံပုံကိုဒါမျိုးစုံပြောင်းလဲခဲ့ရတော့ရှိပါတယ်ဗျာ
ဂျာကာလာပညာရေးအစီအစဉ်တွေကနေအကြောင်းသားပေါင်း4000ကျော်လောက်သူတို့ရဲ့အစင်းမြင့်ပညာရေးကိုဆက်လက်တင်ကြားနေကြရလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပညာရေးဝန်ကြီးဌာနအတွင်းမှကဒို့အတန်ကိုဖြေထားပါတယ်။ဒါဟာစစ်ကောင်စီကြောင်းလဲပြန်မတက်ကြော့ပဲဂျားထဲမှာကျန်နေတဲ့အကြောင်းသားအရေးအတွက်နဲ့ရှင်ရင်တော့များစွာနည်းနေပါသေးတယ်။ပညာရေးဝန်ကြီးဌာနအတွင်းမှက
ဒီမဲဆောက်ရောက်တဲ့ဒီဘက် borderline ရောက်နေတဲ့အကြောင်းသားအကြောင်းသူတွေအတွက်ပညာရေးစီစဉ်ရှိသလားလူမျိုးတွေစဉ်းစားထားသလဲဆိုတာနဲ့ပတ်သက်ပြီးတော့နော်အဲ့နဲ့ပတ်သက်ပြီးတော့ကျမတို့ဒီတဲမှာလဲပေါ့နော်အခုလောလောဆယ်ဆိုရင်ဘာပြောလဲတက္ကသိုလ်အစင်ကတော့ကျမတို့မလုံနိုင်သေးဘူးဒါမဲ့ဘာဖြစ်လဲဆိုတော့ဒီရောက်နေတဲ့ပေါ့နော်ကျောင်းသားတွေကျမတို့တက္ကသိုလ်ကောင်စီနဲ့ချိန်ပေးတာမျိုးရှိတယ် Now we don't the jump that poor, not down the post on Jarro, that's I have for Z, the chase a bit and we see it, not as well. My eight of watch or money, friend, come on machine, maybe, you know, these LV and the very limited
Spring University Law, Johnny Baga, a sang on Josani Vimele, Leha Dware Pinayit Kulongo Pina Muga, Lo Echen Yazwa Shini Bade. A Kutile, online Takadogo, Yama Bidunga Tede Jamarima, Internet Kakariga Zadai Shini Zepi the Law, Dolay in Azune, Bidwe, a certain machine of Tedau Chine, Anapanui, a Pankayamale, Jaya Bade. ဒီဘက်ကကျောင်းသားတွေမှာလည်းအလုံးမဖြစ်မနေလုံနေရတဲ့အတွက်အလုံးနဲ့စာသင်ဖို့ကခက်ခဲပါတယ်။တရားမဝင်အလုံးလုံးနေရတဲ့ကျောင်းလည်းသက်ဆိုင်ရာနိုင်ငံကအာဏာပိုင်တွေမိပြီးအဖမ်းခံရမှာထက်ကြောက်ရပြန်ပါတယ်။ကွန်မြူတူရာကလည်းဒီလိုနေနေရတဲ့ကျောင်းသားတယောက်ပါနိုင်ငံရေးလှုပ်ရှားမှုနဲ့ထောင်ချခံရပြီးလို့ပြန်လွတ်လာပြီးဆိုပေမဲ့နောက်တစ်ခါချက်ဖမ်းခံရနိုင်တဲ့အတွက်တခြားနိုင်ငံကိ
ဆိုတော့ကျွန်တော်တို့လုံးလောက်တာ sample မှာမရဘူးအဲ့လောက်ကအချိန်ကြီးလောက်ပါအဲ့တစ်ဖက်မှာလည်းကုစားဖို့ကရှိရောကြောင်းကြောင်းမဲ့တက်နေပြီးသွားတယ်စားဖို့တော့ဟိုလေဟိုဖြေရတဲ့ခါကြတဲ့ခါကျတော့အဆမလုံးနိုင်ချင်အဲ့လိုအတန်းချိန်ကြီးပြတ်တာမျိုးပေါ့အတန်းချိန်ကြီးကလည်းခုနပြောလို့သူကပုံကြောင်းခေါ်ချိန်85ရာရင်ပြီးအောင်လို့ဆိုတာနေသူကအဲ့လိုခုခုနပြောလို့သူက online university ဖြစ်တယ်ဒီဈာကလာမှာလွတ်လပ်သွားတယ်ဒီလေးဟာမြေပညာရေးကိုဖြစ်စီပြီးဖို့အတွက်လို့သူကပြောနေပြီမယ်ဒီနေ့ဒီချိန်မှာအလုံးကြောင်းတိုင်းကြုံနေရတယ်သူကဒီ year 5ပဲပြတ်နောက်သူနည်းနည်းမှထည့်သွက်ခြင်းသူမရှိတလားပဲအဲ့တော့အရာကြီးကိုကျွန်တော်မ join နိုင်ဘူးဖြစ
်ဒီပါရောက်နေတဲ့ကြောင်းသားတွေရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုတော့ထိုင်းရဲ၃ကာလအဖမ်းခံထားရတဲ့မတ်တီရီရဲ့အဖြစ်ပြက်တွေကမြင်သာအောင်မိမောင်းချိုးပြနေပါတယ်
အင်းရသူရလို့လူငယ်လေးတွေညီမတို့နဲ့တွေ့တူမတိန်ကြီးကြီးတော့ပဲဒီဒရမအရေးပြီးမှာပေါ့နော်စိတ်ပုတ်လေးနဲ့စိတ်တီးပြီးတော့ဆက်နေဦးနေအမြင်တော့အဲ့တော့ထိုင်ကြီးပြီးတော့လေအဲ့လိုငိုချင်လာတယ်ဟုတ်သူတို့ရနေအဲ့လိုဘဝမျိုးလေးကိုတကယ်ဆိုညီမတို့လည်းရနိုင်တာပဲလေရလေရတဲ့နာပဲဒါပေမဲ့ဘာမှအဲ့လိုစိုးရိမ်စိတ်မရှိပဲနဲ့ဟိုဘယ်လိုပြောရမလဲလုံခြုံနေတဲ့သူတွေခံစားခြင်းတွေအဲ့လိုမျိုးပြောနေခွင့်မိတော့မှညီမတို့ကမရှိဘူးပေါ့နော်ဟိုကျန်တဲ့ပညာရေးဝိုင်းဆိုင်ရာတွေတောင်းဆက်တရတာတွေကျောင်းလန်းဒီအခွင့်အရေးတွေဆိုတဲ့ဟာတွေကနည်းနည်းနောက်ပိုင်းတကယ်တော့တော့လိုက်ပေါ့ဒီလောက်လောက်အဲ့ဒီသူတို့ပြုံးပြောနေတဲ့ဟာတွေသူတို့အုပ်စုလိုက်ပြီးနေတယ်သူတို့လုပ်ချင်ရလေးတွေလုပ်ပြီးတော့နေနေတဲ့ဆိုတဲ့အချိန်မှာညီမဆိုလို့တော်တော်အိတ်နေတာဆိုငိုပါငိုမိရဲ့တော်တော်လည်းဝမ်းနေပေါ့နော်ဘာလို့ဒီကိုလည်းကိုတင်ချင်းနေအဲ့လိုမျိုးကိုလှုပ်ချင်နေတဲ့ကိုဝါဒနာပါရလေးကိုလှုပ်ပြီးတော့ကိုအိမ်မက်ဒီကိုအကောင့်ထဲပို့နေချင်တာလေအခုတော့အိမ်မက်ဆိုတာလည်းဘာမှမသိတော့ဘူးကော
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတိဖြတ်စီစဉ်တင်ဆက်တဲ့ဒို့အတန်အစီအစဉ်ကိုကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။လူသားချင်းစာနာထောက်ထားရေးအကူအညီတွေပေးတဲ့အခါမှာလူခွင့်ရေးအယူဆကအရေးကြီးပါသလား။အစိုးရစီကခွင့်ပြုချက်ကိုတောင်းခံရလိမ့်ရှိပါသလားလူသားချင်းစာနာထောက်ထားရေးအကူအညီတွေကိုနိုင်ငံရေးအရအသုံးချသွားတတ်ပါသလားမုခါမုံတိုင်းနဲ့ပတ်သက်ဆက်နွယ်လာတဲ့စဉ်းစားစရာတွေဖြစ်လာပါတယ်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာနှစ်ပေါင်း20ကျော်အလုပ်လုပ်ခဲ့မှုတဲ့ဒေါက်တာဣကလျာမိုးနဲ့ဦးတမောင်သန်းကဒီတစ်ပတ်လူဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဘဝဘေးအနေနဲ့ကြုံရတဲ့အခါမှာလူသားတယောက်ဖြစ်ရှင်သန်ရည်နိုင်ဖို့အတွက်အခြေခံလိုအပ်ချက်တွေရရှိရေးကလူတယောက်ရဲ့အခွင့်အရေးဖြစ်တယ်လို့လူခွင့်ရေးအယူဆကနေကျွန်တော်တို့ရှုမြင်ကြပါတယ်။အဒီဘက်မှာဆွေးနွေးတင်ပြချင်တာကတော့မိုးခါမုန်တိုင်းဆိုတဲ့ဘဝဘေးအနေနဲ့ဆိုင်ရာလူသားချင်းစာနာထောက်ထားရေးအကူအညီအကြောင်းဖြစ်ပါတယ်။စ ဆွေးနွေးဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားသူကတော့နိုင်ငံတကာအဖွဲ့အစည်းတွေမှာအလုပ်လုပ်ခဲ့ဘူးတဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေကိုလုပ်ကိုင်နေသူဒေါက်တာအစ်ကလျာမိုးဖြစ်ပါတယ်မင်္ဂလာပါဆရာပါဟုတ်ကဲ့ဆရာမလူသားချင်းစာနာထောက်ထားမှုလုပ်ငန်းတွေကိုလုပ်တဲ့အခါမှာလူခွင့်ရေးပေါ်လေးစားရမယ်ဆိုတဲ့စိတ်ဓာတ်လေးကဘာကြောင့်အရေးကြီးတာလဲညီမနိုင်ငံမှာဘယ်လ
တိကျသွားတဲ့ဒေတာဖြစ်တဲ့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ကျွန်တော်တို့လူမျိုးစုတွေပေါ့နော်ရခိုင်ပြည်သူတွေလည်းမကဘဲနဲ့ဒီလူနည်းစုရိုဟင်ဂျာလူနည်းစုတွေလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ကလူသားချင်းစာနာထောက်ထားမှုအခွင့်အရေးတွေပေးတဲ့အခါမှာလူသားအတောင်အနေနဲ့ပဲမြင်ပြီးပေးတယ်ပါတယ်လူမျိုးအနေနဲ့မြင်ပြီးပေးရတာမဟုတ်ပါဘူးဒါကြောင့်မလို့အခြေခံလူအခွင့်အရေးဒီဟိုပံ့ပိုးပေးတဲ့အခါမှာနိုင်ငံသားဖြစ်မှုပေါ်မှာမူတည်ပြီးတော့မှကြည့်ပြီးတော့မှနိုင်ငံသားအခွင့်အရေးနေနဲ့မကတ်တက်တင်ပါဘူးလူသားလူအခွင့်အရေးနေနဲ့ပဲပေးဖို့တော့ဟိုအခြေခံလူအခွင့်အရေးအကုန်လုံးပေးဖို့အတွက်ဒါကြောင့်မလို့အရေးကြီးပါတယ်ဆရာ
ဟုတ်ကဲ့အရင်တော့ကလည်းဆရာမကဒီနာခေတ်လူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေမှာလုပ်ခဲ့ဘူးတယ်လို့သိရပါတယ်အခုမုံခါမုံတိုင်းကိုပေါ့ဆရာမဘလို့ပြင်ပါသလဲခင်ဗျ
ဟုတ်ကတော့ပို့ပြီးအင်အားပြင်ပါတယ်သူက category 5 equivalent cyclone လို့သတ်မှတ်တယ်လို့ကျွန်မတွေ့ရပါတယ်ပို့ပြီးတော့မှကျေပြတ်နေလို့ကျွန်မမြင်ပါတယ်ဒီမြန်မာနိုင်ငံရခိုင်ပြည်နယ်တိုင်ယူရန်ဒေတာတွေတစ်လျှောက်လုံးနဲ့အဲဒီဘင်္ဂလားဒေ့ရှ်ဘက်ကတိုင်ယူရန်ဒေတာတွေနဲ့နောက်တစ်ခါမြန်မာနိုင်ငံထဲမှာဆိုရင်အနောက်မြောက်ဘက်နဲ့မြောက်ဘက်အထိဒီချင်းမကွေးစကိုင်းကချင်ပြည်နယ်အထိဟိုသူရဲ့ပျက်စီးဆုံးရှုံးမှုတွေကထိခိုက်တယ်လို့ကျွန်မတော့တက်ရပါတယ်နောက်တစ်ခုကကြတော့ဆရာရေဒီမုခမုံတိုင်းအနေနဲ့မှာတော့တစ်ခုလေးတော့လူအသက်ဆုံးရှုံးမှုရပြောမယ်ဆိုလို့ရှိရင်တော့မုခမုံတိုင်းကဆုံးရှုံးမှုတက်တာပါတယ်နောက်ပြစ်ဆုံးကတော့လူတသိန်းခွဲနီးပါးလောက်အဒီအသက်ဆုံးရှုံးရတာပေါ့နော်ကြိုတင်ပြီးခံမှန်းချက်တွေအာလီဝါနင်းကြိုတင်သတိပေးချက်တွေကိုပုံမှန်ထုတ်ပေးနေတယ်မြန်မာနိုင်ငံမိုးလေဝသဌာနအနေနဲ့ဒီတစ်ခါမှာတော့အာလီဝါနင်းတွေကိုပုံမှန်ထုတ်ပြနေရပါတော့ဒီအတွက်ကြောင့်မို့ဒီအကျိုးကျေးဇူးကြောင့်လည်းသူအသက်ဆုံးရှုံးမှုတွေပို့ပြီးတော့မှငယ်ပါသွားရတယ်အကျိုးကျေးဇူးရတယ်လို့မြင်ပါတယ
်သတင်းတွေကလည်းအမျိုးမျိုးတွေ့နေရတာပေါ့နော်ဆိုတော့တည်ဆုံးကြသူတွေကရာချီပြီးရှိတယ်လို့ကျွန်တော်သိရပါတယ်အစိုးရကတော့ကျွန်တော်တို့၃ယောက်လို့စောပိုင်းကညင်ညာထားတာရှိပါတယ်ဒါအပြင်ကျွန်တော်တို့အခုကြီးပေးကြမဲ့သူတွေကလည်းခွင့်ပြုချက်တွေစောင့်နေရတယ်ဆိုတဲ့သတင်းတချို့ကလည်းတက်လာတာကိုတွေ့ရပါတယ်ဆိုတော့ဆရာမကြီးတခြားနိုင်ငံတွေမှာရောအခုလိုသဘာဝဘေးအန္တရာယ်တွေကြုံရတဲ့အခါမှာအကူအညီတွေပေးမယ်ဆိုရင်ပေါ့နော်ဆိုတော့အစိုးရတွေစီကိုခွင့်ပြုချက်တောင်းခံရတတ်သလား
အရင်ဆုံးပြောချင်တာကတော့အရေးကြီးတာကတော့ကျွန်တော်တို့ရေးပေါ်ပံ့ပိုးမှုသဘာဝဘေးအန္တရာယ်အတွက်ရေးပေါ်ပံ့ပိုးမှုတွေပေးဖို့အတွက်ဒီအပြည်ပြည်ဆိုင်ရာချက်ချင်းနေနဲ့လာရန်ဒီအခွင့်အလုံးဖွဲ့စည်းမျိုးတွေအနေမှာဒီ code of conduct ဆိုတာရှိပါတယ်ဒီ code of conduct မှာဆိုလို့ရှိရင်ဒီနိုင်ငံတကာဖွဲ့စည်းတွေအကူအညီပံ့ပိုးပေးမဲ့အဖွဲ့အစည်းတွေကနေဒီအရေးပေါ်ကယ်ဆယ်မှုဆိုင်ရာလုပ်ငန်းတွေအတွက်ကိုစိုင်းချင်းစိုင်းညွန်ပေါ့နော်ဒီစီမင်းဆယ်ခုအနေနဲ့မှာပထမဆုံးစီမင်းကတော့the humanitarian imperative comes first လို့ပြောပါတယ်ဆရာဆိုတော့ဒီလူသားချင်းစာနာထောက်ထားမှုအရေးပေါ်အခြေအနေဒီပထမဦးစားပေးဖြစ်တယ်တခြားအရာတွေထက်ဒီလူသားဒီပထမဒီလူသားချင်းစာနာထောက်ထားမှုအရေးပေါ်ပံ့ပိုးရမယ့်ကိစ္စတွေကအားလုံးထက်အရှိ့ကိုရောက်တယ်လို့ကျွန်မယူဆပါတယ်အဲနားလည်ပါတယ်ဒါကြောင့်မလို့ပြည်သူ့ရှေ့ရှုတဲ့အစိုးရတွေရှိတဲ့နိုင်ငံတွေတိုင်းမှာဒီလိုခွင့်ပြုချက်တွေတောင်းခံရတာမျိုးခွင့်ပြုချက်တောင်းလို့ကြံ့ကြာနေတာမျိုးခွင့်ပြုချက်ကိုစောင့်ပြီးမှပံ့ပိုးကူညီမှုတွေကယ်ဆယ်ရေးတွေလုပ်ရတာမျိုးတွေမရှိပါဘူးအရေးပေါ်ဖြစ်တဲ့ကိစ္စရမှာအ мян လိုအပ်နေတယ်ခွင့်ပြုချက်တောင်းခံမယ်ဆိုလို့ရှိရင်လည်းအ мян ချက်ချင်းခွင့်ပြုပေးဖို့ခွင့်ပြုပေးတာသာဖြစ်တယ်ဆိုတော့ကျမတို့ဒီမှာလည်းပဲမြန်မာနိုင်ငံမှာလည်းပဲဒီလိုမျိုးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေတို့ကိုချက်ချင်းခွင့်ပြုချက်အ мян ပေးဖို့ပေးသင့်ပါတယ်လိုအပ်ပါတယ်အခုဒီတရားတလောက်ကတော့ကုလသမဂ္ဂအဖွဲ့အစည်းနဲ့မိဖက်အဖွဲ့အစည်းရဲ့အကုန်လုံးကအခွင့်ပြုချက်ကိုအခုဒီတောင်းခံရရှိဖို့အတွက်စောင့်နေရအောင်လို့ကျွန်မနားလည်ပါတယ
်။ဟုတ်ကဲ့ဆရာမ။ရာဇမြတ်တရင်ရဆိုလို့ရှိရင်ကောကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ပြင်ဆင်မှုတွေပတ်သက်ပြီးတော့အခုလိုမုံခါမုံတိုင်းဖြစ်တာကိုတုံ့ပြန်မှုနဲ့ပတ်သက်ပြီးတော့ဆရာမဘယ်လိုမြင်ပါလဲခင်ဗျ။
ပြောမယ်ဆိုလို့ရှိရင်14ရက်နေ့မုံတိုင်းဝင်တဲ့မတိုင်ခင်မှာ9ရက်ကျိုးတည်တယ်ပတ်ပတ်နေပါတော့ပေါ့နော်ဆိုတော့ဘယ်အချိန်မှာဘယ်နေရာဝင်မယ်ဆိုတာအတိအကျသိပါတယ်ဒ ဒီလိုကြောင့်မလို့အချိန်မီကြိုတင်ပြင်ဆင်နိုင်တဲ့နယ်လို့ကျွန်မမြင်ပါတယ်ဥပမာအခုနေမှာတော့ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ UN အဲတလားစာစာနယ်ရေးခါဒီပို့ထားပြီးဖြစ်တယ်လို့ပြောပါတယ်စာနယ်အနာဂျီဘစ်ကစ်နောက်အိုင်ဖာစီရလည်းပဲယာယီနေထိုင်ဖို့တဲရီစီဝါတွေတောက်တုံးတွေကျမရေးဆိုင်ရာပစ္စည်းတွေကိုညီမနိုင်ငံချက်ချင်းနေအသင်MRCS ကနေMRCS ထံကိုပေးပို့ထားပြီးဖြစ်တယ်လို့လည်းပြောပါတယ်ဒါပေမဲ့ဒီရေးကြီးတာကဒီလိုပေးပို့ထားပြီးဖြစ်တယ်ဒီလိုမျိုးပြင်ဆင်ထားပြီးဖြစ်တယ်ဆိုပေမဲ့တကယ်တမ်းမုံတိုင်းကြံတဲ့ ဒါတွေကိုကြိုးပြီးလုပ်တင်ပါတယ်သူမိချက်တောင်းရမယ်ဆိုရင်လည်းကြိုတင်ပြီးတောင်းခံတာမျိုးဒီဘယ်အချက်မှာဘယ်အချိန်မှာရေးပေါ်ကူညီတော့ပေးရမယ်လို့ကြိုတင်တွက်ဆပြီးအဲ့ဒီရက်နဲ့အမီအချိန်မီ timely assistance ပေါ့နော် humanitarian assistance ကိုအချိန်မီပေးနိုင်အောင်စီစဉ်တင်တာမျိုးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတော်အဖွဲ့အစည်းတွေလှုပ်လဲလုပ်နိုင်ပါတယ်အဲ့လိုလုပ်တင်တယ်လို့မြင်ပါတယ်ဆရာ
ဟုတ်ဟုတ်ကဲ့ဆရာမဟိုနောက်ဆုံးမေးခွန်းလေးပေါ့နော်ကျွန်တော်တို့ဒီ88အရေးခင်းပြီးတဲ့နောက်မှာပေါ့နော်1990ခုနှစ်တွေအတွင်းမှာကျွန်တော်တို့အမျိုးသားတော်ကြွေးဆိုင်ရာမူဝါဒတရားတော်ထွက်လာပါတယ်ဆိုတော့အဲ့ဒီမူဝါဒမှာဆိုလို့ရှိရင်ကျွန်တော်တို့ရန်သူအဖြစ်နဲ့အမေရိကန်နဲ့အနောက်နိုင်ငံတွေကိုသတ်မှတ်ခဲ့တာရှိပါတယ်ဆိုတော့အဲ့ဒီချိန်တုန်းကတော့ကျွန်တော်တို့ဒီအီရတ်ကိစ္စကိုကြည့်ပြီးတော့ပေါ့နော်အကူလာသတ်မှတ်အလံအောက်ကနေအနောက်နိုင်ငံတွေကမြန်မာနိုင်ငံကိုကျူးကျော်ဝေရောက်ခွင့်ရှိတယ်လို့ဒါမြန်မာစစ်တပ်ကယူဆခဲ့ပူပါတယ်ဆိုတော့နောက်ဖြစ်တဲ့အခါမှာလူသားချင်းစာနာထောက်ထားရေးကိုအကြောင်းပြုပြီးတော့ကျူးကျော်ဝေရောက်နိုင်တယ်ဆိုတော့ဒီယူဆချက်တွေကလည်းကျွန်တော်တို့ကြားရတယ်။တော့ဒါကြောင့်ကလဦးရက်တွေမှာလည်းစစ်တပ်ချထားပြီးတော့ရှာဖွေခဲ့တာတွေရှိခဲ့ပါတယ်။ဆိုတော့ဆီမားကကုလသမဂ္ဂအဖွဲ့အစည်းတွေမှာနဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာလည်းအလုပ်လုပ်ခဲ့တယ်ဆိုတော့ဒီစစ်တပ်ကထင်မြင်တယ်လို့ပေါ့နော်။လူသားချင်းစာနာထောက်ထားရေးကိုနိုင်ငံရေးရအသုံးချလိုတာမျိုးဆီမားတွေ့ကြုံခဲ့ပူပါတယ်။ဆီမားဘယ်လိုထင်ပါလဲခင်ဗျာ။
ဟုတ်ကဲ့ပါဆရာတခွန်းနဲ့ပြောရရင်တော့ဆရာရဲ့တခါမှမတွေ့ကြုံခဲ့ဘူးပါဘူးကျမကဖွံ့ဖြိုးရေးလုပ်ငန်းတွေမှာလုပ်ခဲ့တဲ့လုပ်ခဲ့တဲ့နှစ်ပေါင်း25နှစ်အတွင်းမှာပေါ့နော်25နှစ်ရှိပါပြီကျမလုပ်ခဲ့တဲ့အဖွဲ့အစည်းကုလသမဂ္ဂအဖွဲ့အစည်းရောဒီအစိုးရမုံသောနိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ Save the Children တို့Swiss Aid တို့ပေါ့နော်အစရှိသမျှအဖွဲ့အစည်းတွေအပြင်ကမ္ဘာ့ဘဏ်လုံးအဖွဲ့အစည်းတွေနဲ့ကျမလုပ်ခဲ့ပူပါတယ်ကျမလုပ်ခဲ့တဲ့ဖွံ့ဖြိုးရေးလုပ်ငန်းလုပ်ခဲ့တဲ့25နှစ်အတွင်းမှာဒါမျိုးတစ်ခါမှဒီနိုင်ငံရေးရအသုံးချဖို့အတွက်လူသားချင်းစာနာထောက်ထားမှုပံ့ပိုးမှုလုပ်ငန်းတွေဆောင်ရွက်တာမျိုးကိုကျမမတွေ့ကြုံခဲ့ဘူးပါဘူးရှိလည်းမရှိပါဘူးဒီနိုင်ငံတကာအဖွဲ့အစည်းတွေကိုယ်တိုင်ကလည်းမိမိတို့ရဲ့အဖွဲ့အစည်း website မှာကိုယ့်အဖွဲ့အစည်းဘာအဖွဲ့အစည်းလဲလို့ဖော်ပြတဲ့အခါမှာဒီဘာသာရေးနိုင်ငံရေးမပါသော non political non religious အစရှိသဖြင့်ねဒီအတိအလင်းဖော်ပြကြားရလေးရှိပါတယ်ဒါဒီအချက်အပြင်ကျမသုံးသပ်မိတာလေးတခုကတော့ဒီလိုမျိုးမြင်နေဆိုတာတကယ်တော့ယုံကြည်မှုနဲ့လည်းဆိုင်တယ်လို့ထင်ပါတယ်ဆရာဒီကိုယ့်နိုင်ငံမှာဟုတ်ကဲ့ဆရာကိုယ့်နိုင်ငံမှာဖွံ့ဖြိုးရေးနဲ့လူသားချင်းစာနာထောက်ထားမှုကုညီပံ့ပိုးရေးပေးတဲ့အဖွဲ့အစည်းတွေအလှူရှင်တွေအလှူရှင်နိုင်ငံတွေအပေါ်မှာယုံယုံကြည်ကြည်နဲ့အပြန်အလှန်ယုံကြည်မှုအခြေခံနဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံဖို့လိုပါတယ်ဒါမှလည်းပဲဒီတကယ်ကိုယ့်နိုင်ငံအတွက်ဖွံ့ဖြိုးရဖွံ့ဖြိုးချောင်းတွေကိုမှန်မှန်ကန်ကန်တိတိကျကျအောင်အသုံးချနိုင်မှာဖြစ်ပါတယ်ဒီလိုအကူအညီတွေကိုနိုင်ငံတကာကနေမှဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေအမြောက်အများယူပြီးတော့မှဖွံ့ဖြိုးတိုးတက်သွားတဲ့နိုင်ငံတွေကမ္ဘာပေါ်မှာရှိတာကိုလည်းပဲလေ့လာစေချင်ပါတယ်အတူတူစေချင်ပါတယ်အထူးသဖြင့်တော့ကိုယ့်ရဲ့ကျမတို့ရဲ့အင်ဂျင်နီယာချင်းနိုင်ငံတွေဒေသတွင်းမှာရှိတဲ့နိုင်ငံတွေကိုကြည့်ပြီးတော့မှကျမတို့ဒီအတူတူသင်ပါတယ်လို့ထင်ပါတယ်ဆရာကျမဒီအမြင်ကတော့ဒီလောက်ပေါ့နော်ဆရာဒီလောက်ပဲပြောပြစီ
ဟုတ်ကဲ့ဆရာမရေကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့အခုကိုယ်တိုင်တင်ပြသွားခဲ့တဲ့သူကတော့နိုင်ငံတကာအဖွဲ့အစည်းတွေမှာလှုပ်လှုပ်ခဲ့ပူပြီးဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေကိုလုပ်ကိုင်နေသူဒေါက်တာအစ်ကလျာမိုးဖြစ်ပါတယ်ကျွန်တော်တပုံတမ်းပ
ါဒ Democracy Lukwin and Kebangawa season go, Utamanga, Sunrit and Sir Bigger Apiabare, Viewigani, Sunini Nyabai, Mabada season ego, Nyasen IT, Washington DC, Murogani, Taya Italian Vinid Apiabare, Majagi Mara season Dudia Bango, Sala Tolan Pizama Pibira, Emara, Ashanangae, Lea Siva, Remiane, Uruya Dine, Nagawa season ego, Tolan Pizza, Washiwa.
ตรีมันวิยาบุอี้จิเดติกนิคขึ้นมากบ้าจีเนี่ยเปยเยติตามาเวยาวนี่บาซีคลุติเช่นในลายอยู่เนี่ยตรีมันวิยาอยู่ในมาบีและพยานในเดชเช่ดาวอยู่เนี่ยยาอยู่ในเมตรีนวีนั่งยี่พิเศษนวีตะเก็บบัวเซลันวีวันคลิกคลุติเช่นในอยู่เนี่ยกบ้าเยเยกับอัตตานวีกูใช้เส้นน้าเส้นในมาพิบารีเบจิงเบนียากับเบพิพิวีพลัสแอปพลิเคชันกูดาวน์โหลดยาอยู่บ้า
ฟิวเอเมริกันต่างกันในนัทธวัฒน์ตงกุลเนี่ยมีล้านนักเสียสนิทนิยามไปมาบ้าดาซีซันนี้กูนักเสียในที่ไลน์โนมีเดตงเซนเนี่ยงาเซตเนี่ยไลน์โนมีเดตยากูเซรุกันเนี่ยสับปีรอตันเล่นเป็นนิบาร์เอกูรออาชาในงานยี่ซีซันกูตุนสับปีมาพิบาร์เอไทยในงานยุคเก่าเวมาลุงเอพี่เป็นจังเลยที่มาอเมริกาเนี่ยพอดีทาร์เอมูฟฟอร์เวิร์ดบอดีฮะ
ตัวกูจะเลี้ยงยาซูเนี่ยนายยาบีโร่ยมังสุยาพอดีบุจูบันนี่บาร์เอตัวมีมันตัวลูกผิวเปลี่ยนจังเลยยี่เดียพี่ลานายมาตัวนะที่รู้ว่าอาชาในงานยี่สิ่งมาคู่จอมูจอกาสุจิตเดียบไปทำอะไรเนี่ยไทยในงานมาปีเกเรมีลาสเลียนในจุกับเพื่อมาลุงเอพี่เปลี่ยนจังเลยยี่ดมาริกูเจ้ากันพอดีทาร์เอเชิดตัวจีปาร์ดีมูฟฟอร์เวิร์ดปาร์ดี MFP ฮะลูดอกุสเลบังที่อาเซียนนี่อันยาซงในยาสิเกบาร์เอด้าฮะเซซูเน่นักขุจลาวอาบยังลากเร่สิตาอันอาซูเน่ทักษิณชินาวันยูเซอุสานเน่อันอาซูนักขุเช่ยันนั่นเดตัดยาอันอาซูโกยุ่ยเช่ไลเดลุสูนัยบาร์เอ็มเอฟซีปารีฮะสิตาจีซูเร่ในงานยี่กุสงตับีดิโมกราซีผิวเปลี่ยนจังเลยยี่ดิลูเมลูกระดิบผิวทับาร์เอ็ม ดีกรีได้อาการเทพบุบลูเชนิดกูยินสัญญาในบัตรเลยปัตมายินสัญญาเมื่อเข้าเข้ากันแล้วนัทธังสลีกุนิกาอาณาติงเกเดโฮจูจีวันจีจูชันโอชาเลเจนัทธังสักคนนักเนี่ยมาเป็นเสียงจากทางเกเดโฮจีโอโจบงเชิงการซีเมนต์ไปบาร์เอ็มดีโฮจีบงซีเมนต์ยาวันจีจูโอเทลโลดอซีเน่แม่เนียงอาเจเน่เอาโลดอแม่มาอย่าป่าวเน่โลดอเนียป่าว แม้คนยังอาเจกันเลยแม้ไปยุ่ยเช่นมาพี่วันนี้เจ้าพี่ผู้เนี่ยสุยาคนไหนบุเนี่ยจงต้องอยากคนเสียชาวเมียชิบุลูกันเลยแต่ลูกดอกแม่เนี่ยอาเจฮะยุ่ยกับผู้เนี่ยยุ่ยรำเข้าไปสิ่งต่างกันขั้นอันทารีย์ยุ่ยเชยีก็มาดีกับยุ่ยเชรับจุบันเลย
My coalition is firmly taking shape.
There is momentum. ทั้งคำเมตตาของคนเสียชีวิตยังวันจีจูพิบิสุยาพยามาบ้างดังนั้นจุลัยลานเองออกกุลาเรมาพิบอมาบ้างทุกที่ยังสัญญาเมื่อเข้าเข้ากันรอสิบปีหนึ่งบ้างอันเป็นบูอาระยาตบอดูนิมุยาบุพิบาลเองมูฟฟอร์เวิร์ดปารีฮะยุคเก่าเป็นกิจกรรมเดียร์ยาในงานยึดตัวเป็นเปลี่ยนเลมุกุสังเปิดทาราตุนัยบาร์เองไทยในงานยึดมาเป็นเนสิตาเยอขังกันดาวุชอชาบี ปุ่มลุล่าเป็นเรื่องดิโมกราซีสเนกุยาอังจังเล่เมลุจิจจ์ทับบาร์เอ็มเป็นเรื่องมีด้าซูโกเว็บันลุดอังมียาร์เอ็ปุ่มมาเตียร์ดเซนเนกุเป็นเซมเมลุเล่เพื่อสุดทับบาร์เอ็มทับบิเมลุดอังมาเตียร์ลิซเซตอุเนดูดิอาอัมยาซงพิเตจักเซนชินาวายะตมี ပေတွန်တန်ရှင်နာဝတ်ဥဆောင်တဲ့ဖူထိုင်းပါတီနဲ့အမတ်80နဲ့တတိယအများဆုံးရရှိထားတဲ့ဗန်တထိုင်းပါတီတွေကတော့ညွန်ပေါင်းအစိုးရဖွဲ့ဖို့သဘောတူပေမဲ့အန်ဒီရဲများတဲ့ဘရင်ကာကွယ်ရေးဥပဒေကိုပြုပြင်ဖို့ထက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပဲဇောင်းပေးလှုပ်ဆောင်မယ်လို့ပြောဆိုထားပါတယ်Move Forward ပါတီအနေနဲ့ဘရင်နဲ့မိသားစုကိုအကာအကွယ်ပေးတဲ့ပုံမှန်112ကိုပြုပြင်ပြောင်းလဲမယ်ဆိုရင်နိုင်ငံရေးထိတ်တိုက်တိုးမှုတွေဖြစ်ပေါ်လာမှာကိုဒီပါတီနှစ်ခုကစိုးရိမ်ပုံရပါတယ်။တတိယရင်ဆိုင်ရမယ့်အခက်အခဲကတော့ဒီပုံမှန်112အပါအဝင်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပါတယ်။ထိုင်းနိုင်ငံရေးမှာလွန်ခဲ့တဲ့1930ကျော်လောက်ကစပြီးအာဏာကိုချုပ်ကန်ခဲ့တဲ့စစ်တပ်ဟာဘရင်စနစ်ကိုအကာအကွယ်ယူလေးရှိပါတယ်ဒီဘက်ကထင်ရှားတဲ့တာရကတွေကတော့1983ခုနှစ်ထိုင်းကြောင်သားတွေရဲ့စစ်အုပ်ချုပ်ရေးစန့်ကျင်မှုနဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုဘရင်စနစ်ကိုစန့်ကျင်တဲ့လက်ဝဲသမားတွေလို့စစ်တပ်ကဆွဆွဲပြီးလူထုကလက်မခံအောင်လုပ်ခဲ့ဘူးသလို2006ခုနှစ်ဝန်ကြီးချုပ်တပ်စင်ချီနာဝတ်ကိုစစ်တပ်ကအာဏာသိမ်းခဲ့ပြီးအာဂရီလိုက်စားပြီးဘရင်အပေါ်အပြည့်အဝလေးစားမှုမရှိဘူးလို့စွပ်စွဲတာတွေရှိခဲ့ပါတယ်။သူကိုထောက်ခံတဲ့အာဏာရှင်စန့်ကျင်ရေးဒီမိုကရေစီအင်အားစု UDD အနီရောင်ဝတ်ဆန္ဒပြသူတွေနဲ့အပြိုင်ဘရင်ရဲ့အယောင်ဖြစ်တဲ့အဝါရောင်ကိုဝစ်စင်တဲ့ဆန္ဒပြအင်အားစုတွေပေါ်ထွက်ခဲ့ပြီးတက်ဆင်ရှင်နာဝတ်နဲ့သူ့ရဲ့အင်အားစုကိုစန့်ကျင်ခဲ့ပါတယ်။နောက်ဆုံးတက်ဆင်ရှင်နာဝတ်ဟာတိုင်းပြည်ကိုဆွန့်ခွာထွက်ပြေးခဲ့ရပါတယ်။ဒါပေမဲ့ပြီးခဲ့တဲ့မေလ14ရက်နေ့ရွေးကောက်ပွဲမှာဘရင်နဲ့မိသားစုကိုအကာအကွယ်ပေးတဲ့ဥပဒေပုံမှန်112ကိုပြင်ဆင်ပြီးနိုင်ငံရေးမှစစ်တပ်ရဲ့အခမ်းကဏ္ဍကိုရှော့ချမယ်လို့ပေါ်ပေါ်ထင်ထင်ကြွေးကြော်ထားတဲ့ Move Forward ပါတီကိုအများဆုံးမဲပေးထောက်ခံလိုက်တာဟာထူးခြားမှုတစ်ခုလို့ဆိုရမှာပါရွေးကောက်ပွဲအနိုင်ရ Move Forward ပါတီဟာအခက်အခဲတွေကိုကျော်လွှားနိုင်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်ဖော်ဆောင်နိုင်မယ်ဆိုရင်တော့အာဆီယံဒေသအတွင်းဒီမိုကရေစီပတ်ဝန်းကျင်အားကောင်းလာရေးအတွက်တတတအားဖြစ်လာနိုင်စရာရှိပါကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မှုကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မေလ14ရက်နေ့ကမြန်မာနိုင်ငံကိုဖြတ်သန်းဝင်ရောက်ခဲ့တဲ့မူခါမုံတိုင်းကြောင့်တီးနံဆိုင်ခင်ဧကပေါင်းတောင်းနဲ့ချီပြီးတော့ရင်းနှီးမြုပ်ပျက်စီးသွားတယ်လို့တောင်သူတွေကပြောပါတယ်။တီနန်နေရိတ်သိမ်းဖို့ရပ်ပိုင်းအလူမှာပဲအခုလိုမုံတိုင်းဘေးနဲ့တွေ့ကြတာဖြစ်ပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလျာထွက်ကုန်တီနန်နေဈေးအတက်ကြပါတယ်ဖြစ်သွားခဲ့ပါသလဲလျာစီးပွားသတင်းများအစီအစဉ်ကိုစုစည်းပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလျာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်လေယာစိတ်မျိုးရေးချစ်သူများရှင်လင်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိတ်မျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်တဲ့သတင်းတွေထဲမှာမောခါမူမင်းကြောင့်တီးနံဆိုင်ခေအေကတောင်းနဲ့ချီပြီးရင်းနှီးမြှုပ်နေတဲ့သတင်းနဲ့ဆက်ကြပါလိမ့်မေလ14ရက်ကမြန်မာနိုင်ငံကိုဝင်ရောက်တိုက်ခတ်သွားတဲ့မောခါမူလန်းကြောင့်တီးနံဆိုင်ခေအေကပေါင်းတောင်းနဲ့ချီပြီးရင်းနှီးမြှုပ်ပျက်စီးဆုံးရှုံးသွားတယ်လို့တောင်သူတွေကပြောပါတယ်။မုန်တိုင်းဝင်ကမေလ12ရက်နေ့ကနေ14ရက်နေ့ထိလဲမိုးတဲတဲထန်ထန်ရွာခဲ့လို့ချောင်းတွေရေရှင်တာ၊ဆယ်တွေရေပြစ်ပြီးဆယ်ကျူးတာ၊ကံတာတမန်တွေကျူးတာ၊မြေမြင့်တတာတွေကြောင့်နေအိမ်တွေနဲ့စိုက်ပျိုးတီးနံကင်းတွေရင်းနှီးမြှုပ်ပျက်စီးခဲ့ရတာပါ။မုန်တိုင်းကန်တက်ဝင်ရောက်ခဲ့တဲ့ရခိုင်ပြည်နယ်အပြင်ကုန်းလေးမိုင်းတစ်လျှောက်ကမကွေးတိုင်းမှာဆိုစင်ပြူကျိုး၊စလင်း၊ပခုတ်ကူ၊ရေစကြိုး၊စကိုင်းတိုင်းတွေကမြောင်း၊တနီ၊ခေဦး၊တပရင်၊စလင်းကြီးမျိုးနယ်တို့အပါအဝင်အေရဝတီတိုင်းနဲ့ပဲခူးတိုင်းတွင်းကဒေသတချို့မှာပါတီးနံဆိုင်ကင်းအများပြားပျက်စီးကုန်ပါလေ။လက်တလောကောက်ယူထားတဲ့စင်းတွေကမကွေးတိုင်းမှာဆိုင်ကင်းအေကာ1000ကျော်၊စကိုင်းတိုင်းကဆိုင်ကင်းအေကာ2500အထက်ရင်းနှီးမြှုပ်ပျက်စီးခဲ့ပြီးပခိုးတိုင်းမှာတော့စိုက်ကင်းအေကထောင်ဝန်လန်းဝင်းကျင်လောက်သာရင်းနှီးမြှုပ်ခဲ့တယ်လို့စိုက်ပျိုးရေးဦးစီးဌာနကတာဝန်ရှိသူတဦးကဆိုပါတယ်ရင်းနှီးမြှုပ်တဲ့စိုက်ကင်းတွေထဲမှာပဲဒီစိန်၊မပယ်၊စီပီပြောင်းစိုက်ကင်း၊နွေစပါးစိုက်ကင်း၊နှမ်းစိုက်ကင်း၊ငယ်ဦးစိုက်ကင်း၊ဂန္ဓမာပန်းကင်း၊ခရမ်းကျင်းစတဲ့ရာသီနံစိုက်ကင်းတွေပါဝင်ပါတယ်စံစပါးနဲ့ပဲဒီနံတွေလည်းရင်းနှီးမြှုပ်ပျက်စီးတာရေစီးနဲ့မျောပါတာတွေကြောင့်မ Mulangani, Soso Mujimagre, Lutang Duriga, Subare, Pedise, Mape, Sabasa Gente Egatra, Sibuziga, Mujang Adin Winji, Tishini Jima, Jating Muja Bailu, Tina Nui Nimuguna Pibare.
ကျင်းတွင်းထွက်ဝါကုန်းကိုအမြင့်စင်းနဲ့တရုတ်နိုင်ငံကိုပုံမှန်တင်ပို့နေပါတယ်။ကျင်းတွင်းထွက်ဝါကုန်းတွေကိုတရုတ်ဘက်ကအဝယ်လိုက်နေပြီးဇင်းနှုန်းတွေလည်းမြင့်တက်နေတယ်လို့ဝါဆိုင်တောင်သူတွေနဲ့ကုန်တွေကပြောပါတယ်။အခုနေ့မှာရာသီဥတုပေါက်ပြန့်မှုကြောင့်ဝါထွက်နှုတ်ရကြခဲ့တယ်လို့ဈေးကွက်တွေမှာလည်းလက်ကျန်နေလာလို့စားဖို့အချိန်ကဈေးမရခဲ့တဲ့မြန်မာဝါကုန်းကိုအမြင့်စင်းန
ရှိခဲ့ပြီးလက်ရှိမှာတော့ဝါတပိတ်တာကိုအရေးသွေးပုံမူတည်ပြီး3000ကျော်ထိဈေးမြင့်တင်နေရပါပြင်တွင်းထွက်ဝါကုန်တွေကိုမူဆက်တရ900000ကျပ်သွေးရေစုံကတည်းကတယုန်နိုင်ငံကိုတင်ပို့နေတာဖြစ်ပါတယ်စံကဘာတူလောင်မှုလုံငန်းပပုံတင်ရေးဆိုင်ရာအစိုးရပုဂ္ဂလိကလုံငန်းအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ် စံကဘာတူလောင်ပြီးဇီးကစားနေတာတွေကိုထိန်းချုပ်ရေးယူနိုင်ဖို့ဆိုပြီးစီးပွားရေးနဲ့ဥဒယဝေဝန်ကြီးဌာနကစံကဘာတူလောင်မှုလုပ်ငန်းပပုံနေရေးဆိုင်ရာအစိုးရပုဂ္ဂလိကလုပ်ငန်းအဖွဲ့ကိုဖွဲ့စည်းလိုက်တာပါအမြင့်မြင့်များလိုချင်လို့တမင်ရိုးကြရောင်းဝယ်တာမျိုးမဟုတ်တဲ့လုပ်ငန်းတွေကိုကင်တွယ်ရေးအပါအဝင်စံကဘာတူလောင်မှုအခြေအနေကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်မေလ9ရက်နေ့မှာဖွ
ဖန်ဘလောက်တော့တော့အမှမထုတ်ကြအောင်ဒါပေမဲ့ဒီလကူရဲ့နေအစီအရာနဲ့ထုတ်ကြလိုက်တာတော့အခုလက်ရှိမှာပေါ့လေအဆောင်ကြီးတွေညွတ်တယ်နေတာလည်းရောညွတ်တယ်နေတာတော့အဆောင်ကြီးပန်းချီနေရကဘာသေးတူတော်တာလို့အဆောင်ရောက်မလို့တဲ့ပွဲရုပ်တိုက်ချင်နေရဆန်းလေးကိုကိုတော်မတူတော်ထားတော့ဒီချက်မှရောင်းလဲဆိုတော့သူကဆက်ဆက်ချက်နေတော့ကိုရဲ့နေအစီအရာစားပြီးတော့ကျေလို့လည်းရှိတယ်အဖွဲ့ကြီးတွေဖက်ထားတယ်အမအဖွဲ့ကြီးတွေဥက္ကဋ္ဌအတွင်းနဲ့ဗာဒအဖွဲ့ကြီးတွေကိုတော့ရှောက်လာတယ်ရှောက်လာတယ်ကျွန်တော်ကတော့ကိုတော်မအဲ့ဒါတောင်းဆောင်ပါမယ်အဲ့ဒါတောင်းဆောင်ပါမယ်အဲ့လိုပြောပြီးတော့လောင်လို့ရတယ်ဒီသူကဒီကကြည့်ချင်တာကတော့ကိုတော်လည်းမရှိတဲ့ဆန်နေနောက်ကဆက်ဆက်တိုက်ရှိတဲ့ကိုတော်လည်းမရှိတဲ့စကားတွေရဲ့အနေနဲ့ကိုပြည့်စုံလို့ပြတ်တုံးချင်းဖြစ်ပါတယ်ခင်ဗျာ
အရင်ကတော့ဆန်စပါးတူလောင်မယ်ဆိုရင်မိမိရဲ့ငွေကြေးပမာဏပေါ်လိုက်ပြီးကြိုက်တဲ့ပမာဏအထိတူလောင်နိုင်ပေမဲ့လက်ရှိမှာတော့စန်တငွေ50တထောင်အိတ်နဲ့စပါးတင်9000အထက်တူလောင်မယ်ဆိုရင်ပပုံတင်ရမှာဖြစ်ပါတယ်တကယ်လို့ပပုံမတင်ပဲတူလောင်မယ်ဆိုရင်ပြတ်ထဲဥပဒေနဲ့အညီအရေးယူခံရမယ်လို့အတိပေးထားပါဗျာ
အရှိဝတ်ကြက်တဲ့လုပ်တယ်စားတော့မစားဘူးဘိုးဘိုးတော့ဖွဲ့ပြီးပြီတိုင်းနေကြည့်တယ်တော့မဖွဲ့ရဘူးဟုတ်အဲ့ဒါကတော့အဖေမတည်ခိုင်ပါဘူးလုံးဝမတည်လဲဒီချက်နော်ခဲလည်းဖြစ်တော့လို့လို့လာမယ်လောက်ကတော့ပေါ့ဖြစ်သွားတာပေါ့
လက်ရှိမှာတော့အခုနှစ်ပြည်တွင်းစပါးစည်းနှုန်းကမြင့်တက်နေတဲ့တွင်းအားစုစည်းလုံတောင်းကားရဲကနှုံတာစပါးအထွက်နှုံရောကြတာတွေအပါအဝင်ဝင်ကြီးဖောင်းဝမှုနဲ့ကုန်ကျစရိတ်တွေကြောင့်တောင်သူတွေအထွက်တွက်ချိတ်ကားရုံကအနေထားမှာရှိနေပါတယ်
အခုစပီးမေလ9ရက်ကနေ16ရက်နေ့အထိဈေးကွက်အတွင်းအသက်ကျနေနေဖြစ်သွားတယ်။လေယာထွက်ကုန်ဒီနေစင်းလုံးတွေကိုပြောပြပေးချင်ပါတယ်။ဈေးကွက်ထဲမှာလက်ကျန်နေနေချင်းတရုတ်ဘက်ကအဝယ်လိုက်နေလို့နန်းစည်းတွေအနှဲငယ်မြင့်တက်လာပါတယ်။ကုန်ရှာပြီးဈေးကွက်လိုအပ်ချက်မြင့်တက်နေတာကြောင့်အရေးသွေးကောင်းနန်းတွေဈေးကောင်းရနေတယ်လို့ကုန်သည်တွေကဆိုပါတယ်။လက်ရှိမန္တလေးကုန်စည်တိုင်းဈေးကွက်မှာနန်းဖြူ45ပိတ်တောင်ဝင်တဲ့အိတ်ကို3သိန်းကနေ3သိန်း15,000ကျပ်။နန်းညိုတဲ့အိတ်ကို2သိန်း6,000 8,000 ကျပ်။ဆောင်းနန်းကတဲ့အိတ်ကို2သိန်း6,000 5,000 ကျပ်။နန်းမြက်စမုံကတဲ့အိတ်ကို2သိန်း5,000 5,000 ကနေ2သိန်း5,000 9,000 ကျပ်။ပန်းနန်းတဲ့အိတ်ကို3သိန်း8,000 8,000 ကနေ3သိန်း9,000ကျပ်ပေါက်ဈေးရှိနေပြီးအမျိုးအစားလိုက်တဲ့အိတ်ကို3,000ကနေ5,000ကြားဈေးအနည်းငယ်မြင့်တက်လာပါတယ
်ဈေးကွက်ထဲလက်ကျက်နေလာတဲ့မပဲပဲစင်းကုန်ဈေးတွေကအတက်ဖက်ကိုဆက်လက်ဦးတည်နေပါတယ်ဘင်းနောက်ကုန်စည်တိုင်ရဲ့မေလ16ရက်နေ့ဈေးကွက်ပေါက်ဈေးကမပဲ FHRC တတန်ကို22,300,000ကျပ်ပဲစင်းကုန် RRC တတန်ကို25,800,000ကျပ်ပေါက်ဈေးရှိနေပါတယ် တပတ်အတွင်းမဘဲအဖေဂျူအာစီက4,100ကျပ်ဈေးမြင့်တက်ခဲ့ပြီးပင်းစင်းကိုရက်အာစီက8,900ကျပ်ဈေးမြင့်တက်ခဲ့တာပါအခုနှစ်ပြည်တွင်းမှာစိုက်အီကအထွက်နှုန်းရောကျခဲ့ပြီးအိန္ဒိယရဲ့ပဲလူအချက်နဲ့ဝယ်လူအားလည်းတိုးတက်လာတာကြောင့်အိန္ဒိယအဓိကပို့ကုန်နေဖြစ်တဲ့မဘဲပင်းစင်းကိုဈေးတွေဇက်တိုက်မြင့်တက်နေခဲ့တာဖြစ်ပါတယ်ဒါအပြင်အိန္ဒိယအစိုးရကမဘဲပင်းစင်းကိုလွတ်လပ်စွာတည်နေငွေကာလကို2024ခုနှစ်မတ်လကုန်ထိအနှစ်တိုးမြင့်သတ်မှတ်ပေးခဲ့တာကြောင့်ဈေးကွက်ဆက်လက်အကောင်းလာနိုင်တယ်လို့လည်းကုန်တဲ့အချို့ကသုံးသပ်ထားပါတယ
်။ဘီးရင်တော်ကုန်စည်တိုင်းမှာမေလ16ရက်နေ့ကဖြစ်ပေါ်ခဲ့တဲ့အာလူးစင်းနှုန်းတွေကအောင်ပန်း A1 တပိတ်တာကို1400ကျပ်အောင်ပန်း OK တပိတ်တာ1900ကျပ်အောင်ပန်း S1 တပိတ်တာ1800ကျပ်အောင်ပန်း F2 တပိတ်တာ1650ကျပ်ဟဲဟူကတပိတ်တာ1600ကနေ1650ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်။ကုန်စည်တိုင်းကိုကောက်ဝင်ပုံမှန်ရှိပေမဲ့တပတ်အတွင်းတပိတ်တာကိုကျပ်50ကနေ100ကျပ်ဈေးမြင့်တက်လာတာပါ။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါလေရှင်။
လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးကြန့်ရှိတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဥရုယာတီပြောင်းလဲမှုကြောင့်လာမယ့်5နှစ်ဇက်တိုက်အပူချိန်တွေမြင့်တက်ပြီးတော့ပြင်းထန်တဲ့ယာတီဥရုမျိုးနဲ့ပုံမှန်ကြုံတွေ့လာနိုင်တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကသတိပေးလိုက်ပါတယ်။Pacific သမုဒ္ဒရာတွေကအပူလိုင်းအေးလိုင်းကြီးတွေကြောင့်ကမ္ဘာယာတီဥရုပုံမှန်ဆိုးဝါးလာနိုင်တယ်လို့လည်းခန့်မှန်းပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာစီစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
စကောရာစုအစောပိုင်းကရှိခဲ့တဲ့ကမ္ဘာအပူချိန်ထက် 1.5 ဒီဂရီဆယ်လ်ဆီယပ်ထက်ကျော်မသွားအောင်နိုင်ငံဆုံးကြိုးပမ်းနေတဲ့ကြာမှာပဲလာမယ့်9နှစ်အတွင်းအဲ့ဒီသတ်မှတ်ချက်ထက်ပထမဆုံးအကြိမ်ကျော်လွန်သွားမယ့်ပုံရှိနေပြီလို့ကမ္ဘာမိုးလေဝသအဖွဲ့ကြီး WMO ကမေလလယ်ထဲမှာသတိပေးလိုက်ပါတယ် WMO အတွင်းရေးမှူးချုပ်ပီတာထာလာကအခုလိုပြောပါတယ
် exceed 1.5 degrees during the coming
လာမယ့်9နှစ်အတွင်းအမူချိန် 1.5 degree ကိုကျော်သွားဖို့က66ရာခိုင်နှုန်းရှိနေပါတယ်အမူချိန်ကိုထိန်းချုပ်လို့မရသေးဘူးလို့ပဲကောက်ချက်ချရမှာပါအခုချိန်ထိလည်းလမ်းကြောင်းမှန်ဖို့ကိုမရောက်ကြသေးပါဘူး
ကမ္ဘာတဝန်းအပူချိန်မြင့်တက်မှုအကျိုးဆက်အဖြစ်ဆိုင်ကလုန်းမုန်တိုင်းကြီးတွေမိုးခေါင်ရေရှားမှုတွေနဲ့တော်မီကြီးတွေလိုသဘာဝဘေးဒဏ်ကြီးတွေပေါက်ပေါက်လာစေတဲ့ဆိုပြီးတော့ကမ္ဘာအပူချိန်ကိုထိန်းထားနိုင်ရေးပြင်သစ်နိုင်ငံပါရီမြို့မှာ2015ခုနှစ်ကနိုင်ငံဆောင်သဘောတူညီခဲ့ကြတာပါအဲ့ဒီလိုဝိုင်းဝန်းကြိုးပမ်းနေပေမဲ့လည်းကမ္ဘာအပူချိန်ကလာမယ့်နှစ်ပိုင်းအတွင်း 1.5 ဒီဂရီကိုကျော်လွန်သွားနိုင်ခြေက3ပုံ2ပုံရှိနေပြီလို့သိပ္ပံပညာရှင်တွေကသတိပေးပါတယ်အစီရင်ခံစာဦးဆောင်ရေးသားတဲ့သိပ္ပံပညာရှင်လီယွန်ဟာမင်ဆန်ကလည်းအပူချိန်တွေအခုလိုရုတ်တရက်မြင့်တက်လာရတာဟာအယ်လ်နီညိုအပူလိုင်းတွေဖြစ်သွားတာကြောင့်ဖြစ်မယ်လို့ပြောပါတယ
် What we're predicting is an El Nino in this winter coming up and possibly
လာမယ့်အဆောင်တွင်းနဲ့နောက်ထပ်တစ်နှစ်နှစ်နှစ်မှာလဲအယ်လ်နီညိုအပူလိုင်းဖြစ်မယ်လို့ခန့်မှန်းရပါတယ်ဒီတော့ဖန်လုံအိမ်တန်းငွေတဲ့အဲ့ဒီအပူချိန်တွေထပ်ပေါင်းလိုက်တဲ့အခါစံချိန်တင်လောက်အောင်ပူမဲ့နှစ်ဖြစ်လာဖို့အခွင့်အလမ်းတိတ်များသွားပါတယ်
။ကြောင်မီသွေးရှင်းနှန်းတဲ့တဘာဝဓာတ်ငွေတွေထုတ်ယူအသုံးပြုရကထွက်လာတဲ့ဓာတ်ငွေတွေကြောင့်ကမ္ဘာလေတူတဲ့အပူချိန်တွေတဖြည်းဖြည်းမြင့်တက်လာနေတဲ့အတွေ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုတွေကိုအတန်အတိုင်းဆုံးရေရှည်လျှော့ချရေးပြစ်တင်မှာသဘောတူညီထားတာပါ။ပါရီသဘောတူညီမှုအပြီးသုံးတဲ့အကြာ2018ခုနှစ်ကုလသမဂ္ဂကထုတ်ပြန်တဲ့သိပ္ပံဆိုင်ရာအထူးအစီရင်ခံစာမှာတော့အပူချိန်1.5ဒီဂရီထက်ကျော်လွန်သွားတာနဲ့ကမ္ဘာဇီဝဂေယစနစ်တွေကြီးမားစွာထိခိုက်ပျက်စီးရပြီးတော့လူအသက်တွေပါပုံမဆုံးရှုံးရလိမ့်မယ်လို့သတိပေးဖော်ပြထားပါတယ်။သမုတ်တရားနဲ့လေထုဆိုင်ရာဌာန NOAA ရဲ့အဆိုအရအယ်လ်နီညိုအပူလိုင်းကြောင့်ပစိဖိတ်သမုတ်တရားအထက်ပိုင်းကလေဆီကြောင်းတွေဟာကမ္ဘာတောင်ဖက်နဲ့အရှေ့ဆွန်းဆွန်းစီလမ်းကြောင်းပြောင်းသွားခဲ့ကြပြီးရာသီဥတုပုံစံတွေမှာပြောင်းလဲလာရတာပ
ါ This ocean the ocean is a vast reservoir of heat
သမုဒ္ဒရာဆိုတာအပူတွေစုပ်ပေးထားတဲ့ရေလောင်ကန်ကြီးပါလေထုထဲအပူချိန်တွေပိုရောက်လာတဲ့အခါအဲ့ဒီအပူဓာတ်တွေကမိုးလေဝသနဲ့ဖန်လွန်အိမ်ဓာတ်ငွေတွေကနေတဆင့်သမုဒ္ဒရာထဲရောက်သွားပါတယ်တခါတလေအယ်လ်နီညိုအပူလှိုင်းကြီးတွေဝင်လာရင်ပစိဖိတ်သမုဒ္ဒရာအရှေ့ဘက်ရံမောမှာပူနွေးလာပြီးတော့ကမ္ဘာတဝန်းအပူချိန်တွေမြင့်တက်လာပါတယ်။ပစိဖိတ်သမုဒ္ဒရာဟာအခြားကမ္ဘာဒေသတွေနဲ့ချိတ်ဆက်နေတာကြောင့် ကဘာတဝန်းမိုးရွာသွန်းမှုတွေအပူချိန်အပြောင်းလဲတွေပုံမှာတက်ရောက်မှုတွေဖြစ်လာစေပါတယ
်။လာနီညာအိမ်လိုင်းတွေကလည်း30ဆက်တိုက်ကျုံခဲ့ရတဲ့အတွက်2016ခုနှစ်နောက်ပိုင်းအပူချိန်တွေစံချိန်တင်သွားလာအောင်ကိုမြင့်တက်မလာတာလို့လည်းပညာရှင်ဟာမန်ဆန်ကပြောပါတယ်။လာမယ့်9နှစ်အတွင်းစံချိန်တင်အောင်ပိုပြင့်မယ်ဆိုတာကတော့98ရာခိုင်နှုန်းတည်ချတယ်လို့လည်းအစိုးရခန်းစားမှခန့်မှန်းထားပါတယ်။အဲ့ဒီလိုအပူချိန်မြင့်တက်လာတဲ့ဆိုပေမဲ့လည်းကမ္ဘာအပူချိန်ထိမ့်ချုပ်ရေးဟီမန်ချက်တွေအောင်မြင်မှုမရတာမျိုးတော့မဟုတ်ဘူးလို့ဥတုရာသီဆိုင်ရာသိပ္ပံပညာရှင်တွေကပြောပါတယ်။အေးလိုင်းတက်ရကနေအပူလိုင်းဖက်ပြောင်းသွားတာနဲ့ရေကြီးရေရှမ်းခဲ့တဲ့နေရာတွေနဲ့မိုးခေါင်ရေရှားတဲ့နေရာတွေကအခြေအနေတွေပြောင်းပြန်ဖြစ်သွားလိမ့်မယ်လို့လည်းဟာမန်ဆန်ကပြောပါတယ်။မိုးများတဲ့အမေဇုန်တောကြီးထဲမှာလာမယ့်9နှစ်အတွင်းမိုးနဲ့ပြီးတော့ခြောက်သွေ့တဲ့အာဖရိကဆာဟဲလ်ဒေသမှာတော့ဆူဆူလိမ့်မယ်လို့လည်းခန့်မှန်းပါတယ်။ဆမ်မိုလုံကန်ကြီးတွေရင်မောင်းဆောင်နဲ့ဆက်ရုံအလုံရုံအပြင်စိုက်ပျော်ရေးကဏ္ဍကဖန်လုံအိမ်တန်းကိုရဆက်ပြီးတော့ထုတ်လွှင့်နေသည်များကလာပလုံးလက်ရှိကြုံတွေ့နေရတဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုမျိုးလူတိုင်းရင်ဆိုင်ကြုံတွေ့ရမှာဖြစ်တဲ့အပြင်နှင်းတွေပိုကြတာမိုးခေါင်ရေရှားမှုတွေပိုးပြီးတော့ဆိုးဝါးပြင်းထန်လာတာစတဲ့ရာသီဥတုတွေပြောင်းလာမျိုးတွေ့မြင်ရလိမ့်မယ်လို့လည်းပညာရှင်တွေကသတိပေးပါတယ
် You know steady increase in the probability
အတိစဝိုင်းကရေခဲလွှာတွေအရှင်ကောင်းကောင်းနဲ့အရေးပျော်လာတဲ့အတွက်အဲ့ဒီကတက်ရောက်မှုတွေဟာအပူပိုင်းရံဝန်းဒေသတွေထိတက်ရောက်မှုရှိလာပြီးဆိုင်ကလုန်းမုန်တိုင်းကြီးတွေနဲ့အတူမိုးသည်ထန်ရာကနောက်ဆက်တွဲရေကြီးမြေပြိုမှုတွေဖြစ်လာတတ်ပါတယ်ဆိုင်ကလုန်းမုန်တိုင်းစီကလေပြင်းတိုက်ခတ်မှုတစ်ခုတည်းကြောင့်ဒီလိုဘေးဒဏ်တွေဖြစ်လာရတာမဟုတ်ပါဘူ
းသိပ္ပံပညာရှင်တွေအဆက်မပြတ်သတိပေးနေတဲ့အတိုင်းပဲတစ်နှစ်ထက်တစ်နှစ်အပူချိန်တွေမြင့်တက်လာပြီးပြင်းထန်တဲ့သဘာဝဘေးဒဏ်တွေကိုမျက်ဝါးထင်ထင်တွေ့မြင်နေရပြီလို့နယ်သာလန်မိုးလေဝသဌာနကဥတုရာသီသိပ္ပံပညာရှင်ဗစ်ကီ-သွန်ဆန်ကလည်းပြောပါရယ်အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားတက္ကသိုလ်ဥတုရာသီသိပ္ပံပညာရှင်မိုက်ကယ်မန်ကရောအပူလိုင်းအေးလိုင်းတွေကိုကမ္ဘာမိုးလေဝသအဖွဲ့ကြီးကအာယုံထားပြောဆိုနေပေမဲ့လည်းကမ္ဘာလေထုတွေကအပူချိန်အများစုကိုစုပ်ယူတူလောင်ထားတဲ့သမုတ်တရားရေထူကြီးတဖြည်းဖြည်းပိုးပြီးတော့ပူနွေးလာနေတာကမှဒီကိစ္စကိုစိုးရိမ်ရမယ့်ကိစ္စဖြစ်တယ်လို့ထောက်ပြပြောဆိုထားပါတယ်ကျမနင်္ဂလာပါ
ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမှာပါသာအစည်းအဝေးတွေကို90နာရီထိဆက်ပြီးတော့တန်လွင်ပေးနေပါတယ်။သောတာရှင်နေနေကျွန်တော်တို့ VOA မှာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။view america တိုင်းရမနက်ပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမတ်စုမြောက်မောင်ကတလဲကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးဒီမိုကရေစီနိုင်ငံတွေရဲ့ G7 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာဒီနေ့ဂျပန်နိုင်ငံဟီရိုရှိမာမြို့ကိုရောက်လာပြီးတော့ G7 ကောင်းဆောင်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။ဆစ်ဖြစ်နေတဲ့ကြားကဂျပန်ကိုတခုတကရောက်လာတဲ့အတွက်တွေ့ရတာဝမ်းသာတယ်လို့ဗြိတိန်ဝန်ကြီးချုပ်ရီရှိဆွနစ်ကရင်းနှီးနှီးနှုတ်ဆက်ပြီးတဲ့နောက်မှာတကပိတ်ဆွေးနွေးကြပါတယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံခြင်းမှာလဲယူကရိန်းစစ်ပွဲအဆုံးသတ်ပြီးတော့ငြိမ်းချမ်းရေးအတွက်ကြိုးစားနေပါတယ်လို့သမ္မတဇယ်လန်စကီကပြောကြားပါတယ်။အီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီနဲ့လည်းအစောပိုင်းကတွေ့ဆုံပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံခြင်းမှာတော့အိန္ဒိယနိုင်ငံအနေနဲ့ရောသူ့အနေနဲ့ပါယူကရိန်းအတွက်တက်နိုင်သမျှလှုပ်ပေးပါမယ်လို့ဝန်ကြီးချုပ်မိုဒီကသမ္မတဇယ်လန်စကီကိုပြောကြားခဲ့ပါတယ်။သမ္မတဇယ်လန်စကီဟာအမေရိကန်သမ္မတဂျိုးဘိုင်ဒန် G7 စီးပွဲအင်ရှင်ဂျပန်ဝန်ကြီးချုပ်ဖူမီယိုကိရှိဒါတို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့အစီအစဉ်တွေရှိပါတယ်။အမေရိကန်နိုင်ငံနဲ့မဟာမိတ်တွေပေါင်းပြီးတော့ယူကရိန်းနိုင်ငံကို F-16 ဂျက်တိုက်လေယာဉ်တွေနဲ့အမောင်းတင်တန်းတွေပေးဖို့သဘောတူပါတယ်။ VOA ကိုအင်ဂျီတော်ကပေးပို့လာတဲ့ကြေညာချက်ထဲမှာယူကရိန်းရဲ့လေတပ်အားစွန့်ရင်မြင့်တက်နိုင်ဖို့အတွက် F-16 အပါအဝင်အစစ်မြင့်နည်းပညာသုံးနောက်ဆုံးပေါ်တိုက်လေယာဉ်တွေနဲ့ယူကရိန်းလေယာဉ်မှုတွေကိုတင်တန်းတွေပေးသားဖို့အတွက်အမေရိကန်ကမဟာမိတ်တွေနဲ့လက်တွဲကြိုးပမ်းသွားမယ့်အကြောင်းသမ္မတဂျိုးဘိုင်ဒန်က G7 ကောင်းဆောင်တွေကိုတောက်ချာနေကအတည်ပြုခဲ့တယ်လို့အမေရိကန်အစိုးရအကြီးတန်းအရာရှိတဦးကပြောကြားထားပါတယ်။မောခမုန်တိုင်းဒုက္ခသည်တွေအတွက်အာဆီယံကပေးတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေနှစ်ဖက်တနည်းကနေနေကြရင်မြန်မာနိုင်ငံကိုရောက်ရှိလာလိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံကြားရေးဌာနကပြောပါတယ်။မလေးရှားနိုင်ငံဆူဘန်းမြို့နဲ့ထိုင်းနိုင်ငံချိန်နက်မြို့တွေမှာရှိတဲ့တဘာဝဘေးဒဏ်အရေးပေါ်တုံ့ပြန်ရေးအာဆီယံထောက်ပို့ဂုဏ်တော်ရင်ကနေထောက်ပံ့ရေးပစ္စည်းတွေဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံကြားရေးဌာနရဲ့အပြောကိုကိုးကားပြီးတော့ဒီအင်ဒိုနီးရှားနိုင်ငံကပထမနာမသတင်းကနေရေးပါတယ်ရှင်။
ဒ တင်းချင်းရုပ်ကိုမဆုမြတ်မွန်ချင်းညာပြခဲ့တာဖြစ်ပါတယ်အခုညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်းလွင်အင်ဂျင်နီယာတွေကတော့ Charles Smoke နဲ့ TN1 တို့ဖြစ်ပါတယ် View American အတန်ရဲ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့ဒိုင်းလမီတာ190တို့ကနေအတန်းလွင်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.